Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2023ခုနှစ်ဇူလိုင်လ14ရက်နေ့တောက်ကြနေမနေ့ပဲအတန်လွင့်အစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်အစည်းအဝေးတွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တမောင်သားမှာအနည်းခတ်သိမ်းကြီးငြိမ်ကြပါစေ။ဒီကနေ့သတင်းလွှာတွေကတော့နိုင်ငံကြီးနိုင်ငံခြားဆက်ဆံရေးပုံမလွယ်ကူအောင်အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့တရုတ်ဗဟိုနိုင်ငံခြားရေးကော်မရှင်ညွှန်ကြားမှုတို့ကြာတာပရိနေကဆွေးနွေးခဲ့ကြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုနေရပြန်ဖို့အခြေအနေတွေမလုံးကျုံသေးဘူးလို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့အမေရိကန်ထိပ်တန်းလူခွေရဲ့အထူးကိုယ်စားလှယ်ကပြောလိုက်ပါတယ်။လက်ရှိမြန်မာအခြေအနေကိုဖြေရှင်းမှာအာဆီယံဘူထားဖြေရှင်းရေးကိုထောက်ခံတဲ့အကြောင်းကနေဒါနိုင်ငံခြားရေးဝန်ကြီးကပြောလိုက်တဲ့သတင်းနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုကိုစော်မိုးကျော်နဲ့ပဲတင်ပြပေးကြမှာပါ။
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လင်းတော်မှာပါအ
ဲ့ဒီလိုပါကကျွန်တော်အပတ်60ရဦးတောင်းဆိုတဲ့မြို့သားတော်ကြီးကိုဒီနေ့မှဖြစ်တဲ့အတွက်ဒီလိုပါရမှာတော့ဒီ30ကျော်ရအောင်ကျွန်တော်တို့ဆက်တောင်းဆက်ပြုရပါမယ
်စကိုင်းတိုင်းဝက်လက်မြို့နယ်ထဲမှာအာဏာသိမ်းစစ်ကောင်စီတပ်တွေကစစ်ကြောင်းထုတ်နေပြီးအရသာတချို့သေဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြမီပဲအပြည့်အစုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့အိန္ဒိယအရှေ့မြောက်မဏိပူဒေသကလူမျိုးရေးပဋိပက္ခအကြောင်းဒါအပြင်ကျန်းကပ်တုတ်ကွေးယောဂအကြောင်းစားတဲ့သတင်းဆောင်ပါတွေကိုလည်းဇက်တိုက်တင်ဆက်မှာပါအဲ့ဒီနောက်မှာတော့ဘတ်စင်ကန္နာတွေဖြစ်တဲ့ဥအောင်ခင်းရဲ့မြမရေးသုံးသက်ချက်ကျမရေးအစီအစဉ်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်မှာပါအခုတော့သတင်းတွေကိုဦးတင်မောင်သားနဲ့အတူပြောပြပါမယ
်နိုင်ငံကြီးနှစ်နိုင်ငံကြားဆက်ဆံရေးပုံမလွယ်ကူအောင်အမေရိကန်နိုင်ငံကြီးဝန်ကြီးနဲ့တရုတ်ဗဟိုနိုင်ငံကြီးရဲ့ကော်မရှင်ညွှန်ကြားရေးမှုတို့ကြတဲ့ပရိနေကဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်မစ္စတာအက်ဒော်ဒီဘလင်ကန်နဲ့မစ္စတာဝန်ကြီးတို့ဟာအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပနေတဲ့အာဆီယံဥဆောင်တဲ့နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာဘေးပန်းတွေ့ခဲ့ကြတာပါဒီဆွေးနွေးပွဲကိုရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ဖ်အပြင်အော်စတြေးလျဂျပန်နဲ့အိန္ဒိယနိုင်ငံခြားရေးဝန်ကြီးတို့လည်းတက်ရောက်ကြမှာဖြစ်ပါတယ်အခုလိုတွေ့ဆုံဆွေးနွေးကြတာဟာအမေရိကန်နဲ့တရုတ်ကြားဆက်သွယ်ရေးလမ်းကြောင်းပွင့်နေတာကိုထိန်းသိမ်းဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သျူးမီလာကထုတ်ပြန်ချက်မှာပြောထားပါတယ်။ထင်မြင်ချက်လွဲနေတာတွေနဲ့အတွက်အချက်လွဲနေတာတွေကိုဒီလိုနည်းနဲ့ဖြည့်ရှော့ချခြင်းအပြင်ကိစ္စတော်တော်များများမှာအမေရိကန်ရဲ့အကျိုးစီးပွားကိုရှင်းအောင်ပြောနိုင်မှာဖြစ်ပြီးနိုင်ငံကအားပြိုင်နေကြတာကိုတာဝန်သိသည့်စီမံခန့်ဝဲနိုင်မှာဖြစ်တယ်လို့မစ္စတာမီလာကပြောပါတယ်။ကွဲပြားခြားနားတဲ့နယ်ပယ်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့နယ်ပယ်တွေအပေါ်ဝင်နိုင်ငံခြားပြည်ထနာတွေဒေသတွင်းပြဿနာတွေနဲ့ကမ္ဘာပြဿနာတွေကိုအပြုသဘောပူးပွင့်နေနေဆွေးနွေးကြကြတယ်လို့လည်းမစ္စတာမီလာကဆိုပါတယ်အထူးသဖြင့်ထိုင်းဝါရေးလက်ကြားငြိမ်းချမ်းရေးနဲ့တည်ငြိမ်အရေးကြီးပုံကိုမစ္စတာဘလင်ကန်ကအထူးပြုပြောခဲ့တယ်လို့ပြောပါတယ
်ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုနေရပြန်ဖို့အခြေအနေတွေမလုံခြုံသေးဘူးလို့ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့အမေရိကန်ထိပ်တန်းလူခွင့်အထူးကိုယ်စားလှယ်ကဂျာတာပရင်းနေမှာပြောဆိုလိုက်ပြီးရိုဟင်ဂျာတွေအတွက်အကူအညီတွေထပ်မံပေးလိုက်ပါတယ်ရိုဟင်ဂျာတွေဘေးကင်းလုံခြုံပြီးဂုံတိတ်ကရှိရှိနဲ့အခြေအနေတွေကိုအားလုံးနားလည်သဘောပေါက်ပြီးသူတို့ဆန္ဒအလျောက်ပြန်နိုင်မဲ့အခြေအနေမျိုးဖန်တီးပေးတဲ့ကြိုးပမ်းမှုတွေကိုပံ့ပိုးနေတယ်လို့အမေရိကန်အရဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဦးဇာဇီယာကဒါကာမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဦးဇာဇီယာဟာဒီသတင်းဒီခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့လည်းတွေ့ဆုံပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဒေါ်လာ84သန်းပေးအပ်ခဲ့ပါတယ်။အဲ့ဒီအထက်ကဒေါ်လာ61သန်းကိုမြန်မာပြည်တွင်းကရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့ရိုဟင်ဂျာတွေနဲ့သူတို့ကိုလက်ခံထားတဲ့ဒေသခံလူမှုအသိုင်းအဝိုင်းအတွက်အသုံးပြုမှာဖြစ်ပါတယ်။ဦးဇာဇီယာဟာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမာဆူဘင်မိုမန်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပြီးရိုဟင်ဂျာတွေကိုအတင်းကျပ်နေပြပြန်ပို့တာမျိုးမလုပ်ဘူးဆိုတဲ့ဂတိကဝတ်ကိုထပ်လောင်းအတည်ပြုခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုချီးကျူးပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာလက်ခံထားတဲ့ဒုက္ခသည်တွေတောင်မှရိုဟင်ဂျာတွေကိုဘေးပစ်စေမှာမျိုးဘာမှမလုပ်ပါဘူးလို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်
။လက်ရှိမြန်မာအခြေအတဲကိုဖြည့်ရှင်းရမှာအာဆီယံဘူထားဖြည့်ရှင်းရေးကိုထောက်ခံတဲ့အကြောင်းဂျကာတာမှာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးအစည်းအဝေးမှာကနေဒါနိုင်ငံခြားရေးဝန်ကြီးကထပ်မံပြောကြားလိုက်ပါတယ်။အကြမ်းဖက်နေတာတွေကိုရပ်ဆိုက်ပြီးအားလုံးပါဝင်တဲ့ဆွေးနွေးပွဲတစ်ရက်ကိုစပို့စစ်ကောင်စီကညှင်းဆုံနေတဲ့အတွက်အာဆီယံအတွင်းမှာလည်းစိတ်မရှိနိုင်ဖြစ်လာတဲ့အခြေအနေမှာအခုအစည်းအဝေးကိုကျင်းပတာပါ။တကယ်တော့အာဆီယံဘုံသဘောတူညှိချက်5ရက်ကို2021အေဘီလအစည်းအဝေးမှာစစ်ကောင်စီကတဘောတူခဲ့ပြီးသားဖြစ်ပါတယ်။ဒီဘုံသဘောတူညှိချက်5ရက်ဟာမြန်မာနိုင်ငံငြိမ်းချမ်းလာဖို့တခုတည်းသောတာမန်နှမ်းကြောင်းနဲ့ဖြစ်ပါတယ်။ ဒီတဘောသူများချက်9ရက်ကိုအကောင့်ထဲပို့ဖို့စစ်ကောင်စီကပြက်ကွက်တဲ့အတွက်အာဆီယံထိုက်သည့်အစည်းအဝေးတွေကိုစစ်ကောင်စီရဲ့နိုင်ငံရေးအစ်စ်ပုတ်ကိုယ်တွေမဖိတ်ကြားဖို့အာဆီယံကဆုံးဖြတ်ထားခဲ့တာပါမြန်မာနိုင်ငံတွင်းမှာဖြစ်ပွားနေတဲ့စစ်ကြောင့် OA စွန့်ခွာထွက်ပြေးနေကြရတဲ့ပြည်သူ 1.5 သန်းရှိတယ်လို့ကုလသမဂ္ဂကလည်းခန့်မှန်းထားပါတယ
်အင်ဒိုနီးရှားမှာကျင်းပနေတဲ့အာဆီယံနိုင်ငံသားရဲ့ဝင်ကြီးများအစည်းအဝေးနဲ့မိတ်ဖက်နိုင်ငံများရဲ့ထိပ်သီးဆွေးနွေးပွဲတွေမှာမြန်မာအကြံတက်ကိုညှိနှိုင်းတဲ့ကြေညာချက်တစ်စောင်ကိုကြာတာပရင်းနေ့မှာအားလုံးသဘောတူထုတ်ပြန်နိုင်မှုမျှော်လင့်ချက်ကြပေမဲ့ကြာတာပရင်းနေ့နောက်ပိုင်းအထိထုတ်ပြန်ချက်တွေထွက်လာခြင်းမရှိသေးပါဘူးထုတ်ပြန်ချက်နောက်နေ့ရတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ကြေညာချက်ကိုအပြီးသတ်မချခင်ထုတ်ပြန်မှုအာဆီယံအရာရှိတဦးကပြောဆိုတဲ့အကြောင်းရိုက်တာသတင်းတာမှာဌာနမှာဖော်ပြထားပါတယ်အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားရဲ့နိုင်ငံသားရေးဝန်ကြီးကတော့မြန်မာနိုင်ငံကအကြမ်းဖက်မှုတွေကိုကင်တွဲဖြစ်ရှင်းရမှာအာဆီယံ၏အနေနဲ့စီလုံးညီညွတ်မှုရှိဖို့ဗိုလ်ထုနဲ့မှာတိုက်တွန်းခဲ့သလိုဘုံသဘောတူညီချက်9ရပ်အကောင့်အထက်ဖော်ဖို့လဲမြန်မာစစ်ကောင်ဆောင်တွေကိုတောင်းဆိုခဲ့ပါတယ်မြန်မာစစ်ကောင်စီကိုပြင်းပြထန်ထန်ဝေဖန်လေးရှိတဲ့မလေးရှားနိုင်ငံကတော့အကြမ်းဖက်မှုတွေအပါအဝင်မြန်မာစစ်တပ်ရဲ့လုပ်ရတွေကိုပြင်းပြထန်ထန်ရှုတ်ချဖို့အာဆီယံကိုတိုက်တွန်းပါတယ်မလေးရှားနိုင်ငံသားရဲ့ဝင်ကြီးကလည်းပူးတွဲကြေညာချက်မှာပြင်းပြထန်ထန်ဖော်ပြဖို့ပြောဆိုခဲ့ပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေအကြားသဘောထားကွဲလွဲမှုတွေရှိနေပြီးလက်ရှိမှာစစ်ကောင်စီထိတ်တန့်အရာရှိအစိမ့်အရာရှိတွေကိုအစည်းအဝေးတယောက်ခွင့်မပြုပါဘူး။ဒါပေမဲ့လည်းထိုင်းနိုင်ငံကတော့မြန်မာအစိုးရနဲ့ပြန်လည်ဆက်ဆံဖို့ရည်ရွယ်ထားတဲ့အစည်းအဝေးတစ်ခုကိုအရင်လကကျင်းပခဲ့ပါတယ်။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်တောက်ချမနက် VOA သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပလန်နက်တည်နှံဖြတ်သန်းတင်ပို့ရေးသဘောတူညီချက်ကိုရပ်ပစ်ဖို့ရုရှားကချိတ်ချောက်တောင်းဆိုထားတာကိုရည်ရွယ်ပြီးတော့အဆိုပြုချက်တရက်ကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကရုရှားသမ္မတဗလာဒီမာပူတင်စီကိုပို့လိုက်ပါတယ
် For his part the secretary general will continue to stress the critical importance of food and fertilizer exports
ကမ္ဘာစနိုင်းခါလုံးကျော်ရေးအတွက်ရုရှားကရောယူကရိန်းကပါရိတ်ခါနဲ့ဓာတ်ပြင်ဩဇာတင်ပို့ရေးကအလွန်ကိုအရေးကြီးကြောင်းအတွင်းမှုချုပ်ကလေးထားပြောထားပါတယ်ကမ္ဘာတဝန်းကချုပ်ငဲ့တဲ့ပြည်သူတွေအတွက်မစ္စတာဂူဒရက်စ်ကဆွေးနွေးနေပါအစ္စတန်ဘူးသဘောတူညီချက်ပြတ်သွားပြီးအကျိုးဆက်အဖြစ်ကမ္ဘာစားနပ်ရိက္ခာနဲ့ဓာတ်ပြိုဆာဈေးနှုန်းတက်သွားရင်အထူးကိစ္စကအဲ့ဒီချုပ်ငဲ့တဲ့ပြည်သူတွေဖြစ်မှာကိုကုလသမဂ္ဂအတွင်းမှုချုပ်ကအလေးထားပြောထားကြောင်းအတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတိတ်ဖန်ဂျူဂျာရစ်ကပြောသွားခဲ့တာပါဒါပေမဲ့အဆိုပြုချက်အသေးစိတ်ကိုတော့သူကမပြောပါဘူးအင်မတာတိမ်မွေးတဲ့အချိန်မှာရောက်နေပါတယ်လို့ပဲသူကဆိုပါတယ်ဂျူလိုင်၁၈ရက်နေ့မှာသဘောတူညီချက်ကိုတက်တန်းတူအောင်မှာပါလက်ရှိသဘောတူညီချက်ကသူ့အတွက်ကျိုးမရှိဘူးလို့ရုရှားကထပ်ခါပြောခဲ့ပြီးမကြာသေးခင်ကလည်းဒီသဘောအချက်ပြချက်တွေပေးခဲ့ပါတယ်တကယ်လို့ရုရှားကစာချုပ်တက်တန်းကိုမတိုးဘူးဆိုရင်စာရိုက်ခါဈေးနှုန်းတွေထပ်တိမ်လိမ့်မယ်လို့ကြွက်ကျင်သူတွေကပြောထားပါတယ
်ကာကွယ်ဆေးနဲ့ကုသရေးမှာရင်းနှီးမြှုပ်နှံမှုတွေလုပ်ပြီးခွဲခြားဆက်ဆံမှုမရှိတဲ့ဥပဒေတွေကိုချမှတ်နိုင်ခဲ့ရင်ကမ္ဘာနိုင်ငံတွေအနေနဲ့2030မှာခုခံအားကျဆင်းမှု AIDS ရောဂါကိုအဆုံးသတ်နိုင်လိမ့်မယ်လို့ကုလသမဂ္ဂကကြာတာပရင်းနေမှာပြောဆိုခဲ့ပါတယ်။2022ခုနှစ်တည်းမှာကမ္ဘာတဝန်းလူပေါင်း39သန်းလောက်ဟာ AIDS ရောဂါဖြစ်စေတဲ့ HIV ပိုးရှိနေတာကြောင့်ကုလသမဂ္ဂ AIDS အစီအစဉ် UNAIDS ကပြောပါတယ်။ဒီ HIV ပိုးရှိသူတွေဟာမကုသဘဲနေရင် AIDS ရောဂါဖြစ်သွားနိုင်ပါတယ်။မနေ့ကလူတန်းပေါင်း 1.3 သန်းဟာ HIV ပိုးကူးစက်ခံရပြီး 6.3 သန်းဟာ AIDS နဲ့ဆက်ဆက်တဲ့ရောဂါတွေနဲ့သေဆုံးခဲ့တဲ့ကြောင်း UN ကုလသမဂ္ဂကပြောဆိုထားပါတယ်။လူတွေကဦးစားပေးဖြစ်အထောက်အထားပြုအခြေပြု HIV ကာကွယ်ရေးနဲ့ကုသရေးအစီအစဉ်တွေမှာရင်းနှီးမြှုပ်နှံဖို့ကိုလည်းတိုက်တွန်းထားပါတယ
်။ပိုးပြီးပူပြင်း6ဆွေတဲ့ယာရီလူကတောင်အားရှားတဲ့8000အားရှားဒေါ်လာစံထွက်လုံးရော့ရော့ချနိုင်တယ်လို့ယူကရိန်းစစ်ပွဲအကျိုးသက်ရောက်မှုကြောင့်လည်းကမ္ဘာလုံးဆိုင်ရာစားနပ်ရိက္ခာပြဿနာနဲ့ရင်ဆိုင်ရနိုင်တယ်လို့ကြွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။အထူးသဖြင့်မြန်မာ၊ကမ္ဘောဒီးယားနဲ့နီပေါနိုင်ငံတွေထိခိုက်နိုင်တယ်လို့ BMI သုတေနဖွဲ့ကခန့်မှန်းလိုက်ပါတယ်။အလီနိုလို့ခေါ်တဲ့ပူနွေးတဲ့ရာသီဥတုပုံစံတစ်ရပ်လာနေပြီလို့လည်း American ပင်လယ်သမုဒ္ဒရာနဲ့လေထုအုပ်ချုပ်ရေးဌာန NOAA ကကြေညာပြတင်းကသတိပေးလိုက်ပါတယ်။ကမ္ဘာကြီးပူနွေးလာတာကြောင့်ဥတုရာသီဖောက်ပြန်ပြောင်းလဲနေသလိုပိုပြီးပြင်းထန်တဲ့အယ်နီနိုအပူလိုင်းတွေဖြစ်ပေါ်စေတာပါမိုးနဲ့မယ်လို့လည်းအတိတ်ပဲရပါတယ်အထူးသဖြင့်ဆယ်ရေတော့မဟုတ်တဲ့မိုးသောစပါးနဲ့တီးနံတွေပိုပြီးထိခိုက်ပျက်စီးနိုင်ပါတယ်ယူကရိန်းစစ်ပွဲကြောင့်လည်းစပါးနဲ့ဓာတ်မြေဩဇာတင်မှုနှောင့်နှေးရတဲ့အတွက် စာနာရေးခါပြတတ်မှုပြဿနာပိုပြီးဆိုးရွားလာနိုင်တယ်လို့ကြွန့်ကျင်သူတွေကပြောပါတယ်။ထိုင်းနိုင်ငံမှာဇကွဲ9ရာခိုင်နှုန်းပန်စံစိကမနစ်ကဈေးထက်ဒီနှစ်ဂျော်လာမှာ16ရာခိုင်နှုန်းတက်ခဲ့ပြီးဖြစ်ပါတယ်။ဒီနှစ်ကအထူးသဖြင့်ဆိုးရွားကောင်းတယ်လို့သိပ္ပရှင်တွေကပြောထားပါတယ်။2016အယ်နီနိုကာလာတုန်းကလည်းအပူဆုံးစံချိန်တင်ခဲ့တာပါ။ရာသီဥတုပြောင်းလဲမှုနဲ့အတူအခုအယ်နီနိုကာလာမှာစံချိန်တင်အပူချိန်ကိုကမ္ဘာတစ်ဖက်ကြုံကြရနိုင်မယ်လို့မိုးလေဝသပညာရှင်တွေကမျှော်လင့်ထားကြပါတယ်။အရှေ့ပစိဖိတ်ပုံတရားထဲမှာပင်လယ်မြေပြင်ကအယ်နီနိုမဆမီမေလမှာကို 3.1 ဒီဂရီစင်တီဂရိတ်ပို့ပြီးပူနေခဲ့ပြီးပါပြီ။ဒါကြောင့်လွန်ကျွန်းရာသီဥတုဆိုးရွားတာမျိုးဖြစ်လာမလားလို့မိုးလေဝသပညာရှင်တွေကစိုးရိမ်နေကြပါတယ
်။2024ပါရီအိုလံပစ်ပြိုင်ပွဲအတွက်တရားဝင်ဖိတ်ကြားစာတွေကိုဒီလနောက်ပိုင်းထဲမှာနိုင်ငံပေါင်း200ကျော်ကိုပို့ဖို့ရှိရမှာရုရှားနဲ့ဘယ်လာရုစ်နှစ်နိုင်ငံကိုတော့ဖိတ်ကြားမှာမဟုတ်တဲ့အကြောင်းနိုင်ငံတကာအိုလံပစ်ကော်မတီ IOC ကကြာတာပြည်နေမှာပြောဆိုခဲ့ပါတယ်။ယူကရိန်းကျူးကျော်စစ်ကြောင့်ရုရှားနဲ့ဘယ်လာရုစ်နှစ်နိုင်ငံကိုအိုလံပစ်ပြိုင်ပွဲဝင်ခွင့်ကိုမနစ်တုံးကစစ်ပွဲစပြီးရပ်ပိုင်းမှာပဲ IOC ကပိတ်ထားခဲ့တာဖြစ်ပါတယ်။တရားဝင်ဖိတ်ကြားချက်တွေကိုလာမယ့်ဇူလိုင်လ26ရက်နေ့မှာပေးပို့မှာဖြစ်ပြီးအရင်ကထုတ်ပြန်ထားတဲ့အကြောင်းပြချက်တွေကြောင့်ရုရှားနဲ့ဘယ်လာရုစ်အပြင်ဂွာဒီမာလာနိုင်ငံကိုလည်းလောလောဆယ်ဆိုင်းငံ့ထားမယ်လို့ IOC ကပြောပါတယ်။ဒီလိုတရားဝင်အနေနဲ့နိုင်ငံကိုကန့်သတ်ထားပေမဲ့လည်းအရေးချင်းပြည်မိတဲ့ရုရှားနဲ့ဘယ်လာရုစ်အားကစားသမားတချို့ကတော့နိုင်ငံကိုကိုယ်စားမပြုဘဲတတိပုဂ္ဂလအဖြစ်ပါရီအိုလံပစ်ပွဲမှာရှင်ပိုင်နိုင်မှာဖြစ်ပါတယ်။ရုရှားနဲ့ဘယ်လာရုစ်အိုလံပစ်ကော်မတီတွေဟာအခုလိုတရားဝင်ဖိတ်ကြားမှုကိုလက်ခံရရှိမှာမဟုတ်ပေမဲ့သူတို့ပါဝင်မှုအပေါ်နောက်ပိုင်းမှာဆုံးဖြတ်ချက်ချမယ်လို့လည်း IOC ကပြောဆိုထားပါတယ်။ IOC ကတင်းလျော်တဲ့အချိန်မှာအလုံးစုံဆုံးဖြတ်မှာဖြစ်ပြီးဒါဟာအရင်အိုလံပစ်ပြိုင်ပွဲရဲ့အရေးချင်းစစ်ပြိုင်ပွဲတွေရဲ့ရလဒ်နဲ့လည်းဆက်သွယ်ချင်အောင်ချင်းမရှိစေရဘူးလို့ IOC ကကြာတာပတိနေမှာပြောဆိုထားပါတယ်။သတင်းတွေကိုဥတင်မောင်သားနဲ့အတူပြောပြခဲ့တာဖြစ်ပါတယ်။အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုဥစွာတင်ပြပါမယ်။စကိုင်းတိုင်းဝက်လက်မြို့နယ်တောင်ဘက်ချမ်းကိုစစ်ကောင်စီတပ်တွေကအင်အား80လောက်နဲ့ဝင်ရောက်နေပြီးရှင်းလင်းရမှာကြေးရွာနေတချို့မီးလောင်ပျက်စီးပြီးကြေးရွာသားနှစ်ဦးသတ်ဖြတ်ခံရတယ်လို့ဒေသခံတွေကပြောဆိုပါတယ်။စစ်ကောင်စီနေပြီးရှင်းလင်းရေးကြောင့်ကြေးရွာ10ရွာထက်မနည်းဒေသခံတွေထွက်ပြေးတိရှိောင်းနေရတယ်လို့လည်းသိရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မတ်သိန်ကြီးထိုက်ကပြောပြမှာပါ။
ဝက်လက်မြို့နယ်တောင်ချန်းကိုစစ်ကောင်စီတပ်တွေကဇူလိုင်၁၂ရက်နေ့ကဝင်ရောက်လာရမှာတာလိုင်းကြီးရွာကအသက်60အရွယ်မြို့သားတဦးအသက်ခံရသလိုဇူလိုင်23ရက်နေ့မှာလည်းသုံးစင်ကန်ကြီးရွာကနေအိမ်180ဝန်းကျင်လောက်မိရှုခံရပြီးအသက်60အရွယ်မြို့သားတဦးလည်းမိရှုတပ်ဖြတ်ခံရတယ်လို့ဝက်လက် Informational Network ရဲ့ပြန်ကြားရေးတာဝန်ခံကိုနဂါလေးက VOE ကိုပြောပါတယ
်ဝက်လက်မြို့ကနေမှာကျွန်တော်ဒါကတည်းကရှိသွားတယ်ဒီတော့မဟုတ်စစ်ချင်းချင်းစကြောင်းထိုးတာပေါ့အင်းအားတော့ခုနကလောက်ရှိနေကြတယ်လမ်းရောကကျွန်တော်အသက်60ရွယ်ဥပဒေကြောင့်ဆိုတဲ့မျိုးသားတဦးကိုဒီနေ့မှစစ်တပ်ကတိုက်တာရမှာတော့ဒီသုံးစက်ကြရအောင်ကျွန်တော်စစ်ကြောင်းထထိုးရမှာကျွန်တော်ဒီကြောင့်ဒီသုံးရက်နေမနေ့ကသုံးစက်ကြရအောင်ကျွန်တော်မီးရှူရဲ့အမှာကျွန်တော်တို့ဘာပေါ်တော့ပြင်းပြင်းကြောင်းစီရဥက္ကမောင်ထေးဆိုတဲ့အမျိုးသားတရားရောမီးရှူပြီးတော့တတ်ထားခဲ့တယ်အင်ဂျင်နီယာ180ကတော့ပါသွားရဲ့ဗျ။ဟိုနောက်တူအိမ်ရောဆိုတော့180လောက်ဖြစ်သွားရဲ့ဗျ။အင်းကသုံးပုံပေါ်ရင်တပုံသားအောင်မရှိတော့ဗျ။တော်တော်ကုန်သွားပါလေဗျ။တရားဟုတ်ပြီးပါပါပဲ
။သုံးစင်ကန်ခြေရွာကအင်ဂျင်နီယာဝန်းကျင်ရှိတဲ့ခြေရွာဖြစ်ပြီးအင်ဂျင်180ဝန်းကျင်မိရှုခံလိုက်ရတာဖြစ်တယ်လို့လည်းပြောပါရတယ်။အဲ့ဒီနေ့တရက်ထဲမှာပဲပောက်ကန်ခြေရွာကအင်ဂျင်12လုံးကိုလည်းမိရှုခဲ့ကြောင်းကိုနဂါလေးကပြောပါရတယ်။ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့နည်းမြေအခြေအနေကြောင့်တီးကြအတီးပြုတ်ဖို့ခက်ခဲသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူးစစ်ကောင်စီစစ်ကြောင်းဝင်လာလို့ဝက်လက်မြို့နယ်တောင်ချန်းကကြီးရွာအနည်းဆုံး10ရွာလောက်ကဒေသခံ9000ဝန်းကျင်လောက်ဟာဝက်လက်မြို့အရှိပိုင်းနဲ့အနောက်ပိုင်းကကြီးရွာတွေစီကိုစစ်ပီးရှောင်နေကြရတယ်လို့အကူအညီပေးနေသူတဦးကပြောပါတယ်
အခုအနေနဲ့ဆိုတော့ကျွန်တော်ဝါလာရှိတာပေါ့ဆေးရလာရှိပါရ။အဲရုံးလာတလိုင်းကျွန်တော်တို့၃ဆင်းကံကျွန်တော်အနောက်ကကုကောင်းရှိနေ။အဲအဲ့ရရှိကရွာလေးရှိနေခုပောက်ကန်ပူလာရှိနေပောက်ကန်ရွာမှာအဲ့ရလာထက်ကြီးအဲ့ရလာရွာကြီးချစ်ဆောင်နေရတာဗျ။သမီးရကိုကျွန်တော်ခံမထားတာကို600လောက်ပေါ့300လောက်အခုကျွန်တော်ရှိနေမလို့ရှိလာတော့ဝါလာရှိနေ900လောက်ရှိနေဗျ။လာလာတော့သူတို့ကတောင်ဘက်ကိုဥတီပြောတယ်ကြည်။နောက်ဖက်နဲ့ရှိတဲ့ဥရပိပြေးနေကြရက်။
စစ်ဘေးရှောင်တွေဟာစစ်ကြောင်းနဲ့ဝေးတဲ့ကျေးရွာတွေမှာတင်းရှောင်နေကြပြီးရွာခံတွေကစစ်ရှောင်တွေအတွက်နေထိုင်စားတောက်ရေးကူညီပေးနေကြောင်းလည်းပြောပါတယ်။စကိုင်းတိုင်းအတွင်းမှာနေစဉ်ထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်စစ်ပြေးဒုက္ခတဲ့အရေးအတွက်ကတဖြည်းဖြည်းပိုတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေမှာဖော်ပြလေရှိပါတယ
်။ဒါကတော့စကိုင်းတိုင်းဝက်လက်မြို့နယ်ထဲမှာစစ်ကောင်စီရဲ့စစ်ဆင်ရေးတွေကြောင့်အရသာတည်ဆုံမှုနဲ့ကျေးရွာတွေမိရှုခံရတဲ့ဆိုတဲ့အကြောင်းဒေသခံတွေပြောပြတာကိုပြောပြတဲ့သတင်းဖိတ်ပုတ်ချက်ကိုတင်ဆက်သွားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့အိန္ဒိယအရှေ့မြောက်ဒေသကအခြေအနေကိုပြောပြပါအောင်မယ်။အိန္ဒိယရှေ့မြောက်ဒေသမှာလူမျိုးရေးပဋိပက္ခတွေဖြစ်ပေါ်နေပြီးအခြေအနေတွေဆိုးဝါးနေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်ကို AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြပါမယ်
။စကိုင်းတိုင်းနဲ့ထိစပ်နေတဲ့အိန္ဒိယပိုင်မဏိပူခေါ်ကသဲပြည်နယ်မှာမေလာဇန်ပိုင်ကလေးကမြေပြန့်လွင်ပြင်မှာနေထိုင်ကြတဲ့ဟိန္ဒူဘာသာဝင်မဏိပူကသဲလူမျိုးစုတွေနဲ့ခရီးရန်ဘာသာကိုးကွယ်တဲ့အဓိကကူကီအပါဝင်တောင်မော်လူမျိုးစုတွေအကြားအပြန်အလှန်တိုက်ခိုက်ကြတဲ့ပြိပခါတွေကြောင့်လူပေါင်းရာကျော်သေဆုံးကုန်ပါတယ်။ပြည်နယ်ရဲ့မြို့တော်အင်ဖာအပါဝင်မြို့တွေရွာတွေအများစုမှာကူကီနဲ့ကသဲလူမျိုးစုတွေအကြားတနတ်တွေအပါဝင်လက်နက်မျိုးစုံနဲ့တိုက်ခိုက်ကြနေအိမ်တွေကိုမီးရှို့ကြတာတွေဟာအခုချိန်ထိထိမ့်သိမ်းနိုင်ခြင်းမရှိသေးပါဘူး။လူမျိုးစုနှစ်စုအကြားအရင်ကတည်းကရန်ဖန်ရန်ခါတင်းမာမှုတွေရှိခဲ့ရာကနေအခုတခါမှာတော့အဓိကခရစ်ယာန်ဘာသာဝင်တောင်ပေါ်တိုင်းရင်းသားတွေကိုအစိုးရကပေးထားတဲ့ပညာရေးနဲ့အလုပ်ကိုင်ဆိုင်ရာကွဲရန်အခွင့်အလမ်းတွေနဲ့မြေယာပိုင်ဆိုင်မှုတွေကိုကသဲလူမျိုးတွေကသူတို့လည်းရပိုင်권ရှိတယ်ဆိုပြီးတောင်းဆိုခဲ့ရာကနေပြိပခါတွေဖြစ်ပွားလာပြီးနှစ်ဖက်အပြင်းထန်တိုက်ခိုက်ကြပါတယ်ပြည်내ဒုတိယမြို့တော်ချာရချမ်ဘူခရိုင်ကစတင်ဖြစ်ပွားခဲ့ပြီးတပြည်내လုံးကူးဆက်သွားရာကမြန်မာနဲ့နယ်စပ်ကုန်သွယ်ရေးလုပ်တဲ့မိုးရဲမြို့မှာလည်းအပြန်အလှန်တိုက်ခိုက်ကြမိရှို့ကြတာတွေလှုပ်ကြပါတယ်။အဲ့ဒီအချိန်ကစပြီးအိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးဟာရပ်ဆိုင်းသွားတယ်လို့မဏိပူကသဲပြည်နယ်မှာနေထိုင်သူတဦးကပြောပါတယ်
နေစကုံတွေရေးကအခုကပိတ်ထားတာပိတ်ထားတော့ခက်ခဲဖြစ်နေတယ်မဏိပူကနေလဲဂျုံတို့စားစီတို့ဟာသွားတာဟာလန်ကီးမှာအနောက်ရှက်တဲ့အများကြီးဖြစ်နေတယ်စားတော့ကုန်ပြီအကုန်လုံးဟာတော်တော်လေးဈေးတက်နေတယ်ကုံတွေရေးအနေနဲ့ကတော့ဘာမှမရှိဘူးမိုးတွေတမူလမ်းပိတ်ထားတယ်
ကူကီလူမျိုးစုတွေအများဆုံးနေထိုင်ကြတဲ့နေဆက်ကုံသွယ်ရေးမိုးရဲမျိုးမှာမဏိပူကသဲလူမျိုးတွေရဲ့နေအိမ်အများစုမိရှုခံရတယ်လို့ပြဿနာဆဖြစ်တဲ့ပြည်내ဒုတိယမျိုးတော်ချာရချမ်ဘူးမျိုးမှာလည်းတောင်ပေါ်တိုင်းရင်းသားတွေကလူများစုဖြစ်တဲ့အတွေ့ကသဲလူမျိုးစုတွေမျိုးကထွက်ခွာသွားရပါတယ်အပြန်အလှန်အဖြစ်ပြည်내မျိုးတော်အင်ဖာမျိုးမှာလည်းကသဲလူမျိုးစုတွေကအများစုဖြစ်ပြီးကူကီလူမျိုးစုတွေရဲ့နေအိမ်တွေကိုဝင်ရောက်တိုက်ခိုက်တာမိရှုဖျက်ဆီးတာတွေလုပ်ခဲ့ပါတယ်အလားတူကူကီလူမျိုးစုတွေနဲ့ဘာသာရေးအရာမျိုးနွယ်အရာဆက်ဆက်မှုရှိတယ်ဆိုပြီးဇိုမီလူမျိုးစုတွေမဏိပူပြည်နယ်မှာနေထိုင်ကြတဲ့ချင်းမီဇိုလူမျိုးစုတွေရဲ့နေအိမ်တွေပိုင်ဆိုင်မှုတွေကိုကသဲလူအုပ်ကြီးကဝင်ရောက်ဖျက်ဆီးကြပါတယ်။ဒါနဲ့ပတ်သက်ပြီးမဏိပူပြည်နယ်အင်ဖာမြို့တော်မှာနေထိုင်ကြတဲ့မြန်မာနိုင်ငံသားမီဇိုအမျိုးသမီးကသူတို့ရဲ့နေအိမ်ဖျက်ဆီးခံရတာကိုအခုလိုပြောပြပါတယ်
ကတဲ့လူငယ်အုပ်တရားပြေးလာတာဒုတ်တွေနဲ့တောက်ခဲတွေနဲ့အဲ့ဒါပြီးတော့ပြေးလာပြီးတော့မှသူတို့တွေကဟောက်ဟတ်တော့လို့ချင်းတွေကိုတက်ပေါ့ချင်းအိမ်တွေကိုနင်ထုတ်အဲ့ဒါမျိုးစူပြီးတော့သူတို့ကပြေးဝင်လာကြတာတော့ရဲတွေရှေ့မှာတယ်မဲ့ကျမတို့အိမ်ကိုလူအုပ်တရားဟာပြေးဝင်လာပြီးတော့မှအိမ်ကြီးသားချင်းတွေကပြောတော့ပေါ့ဒီဟာကဗမာအိမ်ဗမာအိမ်ရဲ့အိမ်ရှင်ကဗမာဒီအိမ်ကသူ့အမျိုးသမီးကတော့မီဆိုဗမာပြည်ကလူတွေပါလို့တော့ပြောတယ်ဒါပေမဲ့သူတို့တွေကအဲ့ဒါတွေကိုနားမထောင်ဘဲနဲ့ကျမတို့ရဲ့အိမ်ကိုတော့တွေကိုဖြစ်ပြီးတော့အိမ်ထဲဝင်ပြီးတော့မှဖြစ်စည်းတာဗမာရီဖြူစီတွေဆိုတာလည်းအလုရှုပ်တဲ့လူတွေအဲ့လိုမျိုးနဲ့ပဲသူတို့ကကျမတို့အိမ်ကိုဖြစ်စည်းပြီးတော့ကားတွေကိုလည်းသူတို့တွေကမှပြီးတော့ထုတ်ပြီးတော့ရှို့လိုက်တာဆိုင်ကယ်တွေရောအိမ်ကပစ္စည်းတွေအဲ့လိုနဲ့ကျမတို့အိမ်ကိုဖြစ်စည်းလိုက်တာ
အဓိကကူကီလူမျိုးစုတွေမှာရောမဏိပူခေါ်ကသဲလူမျိုးစုတွေမှာပါဟိုအရင်ကတည်းကတိုင်ဗဟိုအစိုးရကိုပုံကန်းနေကြတဲ့လက်နက်ကင်အဖွဲ့အစည်းတွေရှိကြတဲ့အတွက်အခုအခါမှာတော့အဲ့ဒီလက်နက်ကင်အဖွဲ့အစည်းတွေဟာတပ်ဆိုင်ရာလူမျိုးစုတွေဘက်ကနေပါဝင်တိုက်ခိုက်နေကြတဲ့အတွက်အခြေအနေဟာထိမ့်မနိုင်သိမ့်မရဖြစ်နေပါတယ် အထူးသဖြင့်လုံခြုံရေးအရာအားနည်းကြတဲ့ကြေးဝါးတွေကိုအပြန်အလှန်တိုက်ခိုက်နေကြတဲ့အတွက်နှစ်ဖက်စလုံးကလက်နက်ကန်ပြီးကင်းဆောင်နေကြရပါတယ်
။ဝါလော့ကတ်ကူကီမီလီ
ကူကီစစ်သွေးကြွတွေကတင်တာအကောင်းစားတွေယူလာကြပါတယ်။ကျွန်တော်တို့ကသေးရွာသားတွေကလိုင်စင်ရတင်တဲ့တစ်လက်နှစ်လက်သုံးလက်လောက်နဲ့ပဲကျွန်တော်တို့ရွာကိုကာကွယ်နေကြပါတယ်။သူတို့ကကျွန်တော်တို့ကိုအများကြီးဒုက္ခပေးတာပေါ့။သူတို့ဘယ်ချိန်ဘယ်နေရာကလာပစ်မလဲဆိုပြီးကျွန်တော်တို့ကင်းဆောင်နေကြရတာပါ။
အလားတူမနီဘူကတဲ့ကျေးရွာတွေနဲ့ဆက်ဆက်နေတဲ့ကူကီကျေးရွာတွေမှာလည်းလူငယ်တွေဟာနေညာမပြတ်လက်နက်ကန်ပြီးကင်းဆောင်ကာကွယ်နေကြပါတယ်
။ We all are afraid of dying.
ကျွန်တော်တို့အလုံးသေးမှာတော့ကြောက်ကြတာပဲ။ဒါပေမဲ့ရွေးစရာမှမရှိတော့တာ။ကို့ရွာကိုစွန့်ပြီးမိဘတွေညီကိုမောင်နှမတွေကိုရွာမှာပဲထားရခဲ့ရမှာလား။ဒါကြောင့်ကို့ရွာမှာပဲကာကွယ်ဖို့ရက်တည်ကြရတာပါ။
ဒီတော့အတွက်မှာမနီပူခေါ်ကသဲပြည်နယ်ရဲတပ်ဖွဲ့အတွင်းကတနတ်တွေခိုးယူခံရလူယူခံရတာတွေရှိသလိုရဲတပ်ဖွဲ့ဝင်တွေအထက်ကနှစ်ဖက်လူမျိုးစုဝင်တချို့ဟာလည်းလက်နက်တွေယူပြီးသူတို့လူမျိုးစုလက်နက်ကင်တွေရှိရာကိုကူးပြောင်းသွားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အဲဒီလိုအခြေအနေတွေကိုထိန်းသိမ်းနိုင်ဖို့အတွက်ဗဟိုအစိုးရရဲ့စစ်တပ်တွေအများအပြားမနီပူခေါ်ကသဲပြည်နယ်ကိုပို့ဆောင်ခဲ့ပေမဲ့အခြေအနေကိုတော့နိုင်နှင်းအောင်ထိန်းသိမ်းနိုင်ခြင်းမရှိသေးပါဘူး
။နှစ်ဖက်လူမျိုးစုတွေကြားမှာတဖက်နဲ့တဖက်တော်တော်ကိုနာကြီးကုန်ကြပြီပေါ့ဗျာ။နေ့တိုင်းကာဖြူထားဆိုလည်းပဲအားလုံးကသူ့အတူလက်နဲ့ကိုစီနေနေပြီအကုန်လုံးက။ဒါတော့ဘဟုအစိုးရသိတယ်။သူတို့စစ်တပ်တွေပို့တယ်4000ကျော်ပို့တယ်။ဒီဘက်ကဒီပိုလစ်စင်နဲ့ပေါင်းလိုက်မှဆိုရင် 5000 လောက်မနီပူထဲမှာရှိနေတယ်။တပ်တရားလွတ်ပြန်ခွင့်အပြည့်မရှိဘူး
။မနီပူပြည်နယ်ကလူမျိုးရေးပြစ်ပကအပေါ်မှာဘဟုအစိုးရနဲ့ပြည်နယ်အစိုးရရဲ့ကိုင်တွယ်မှုအပေါ်ဝေဖန်မှုတွေမြင့်တက်နေချိန်မှာပဲအတိုက်ခံပါတီကြီးဖြစ်တဲ့ Congress Party ရဲ့ခေါင်းဆောင်ရာဟုဂန္ဒီဟာဒီလဇူလိုင်6ရက်နေ့ကမနီပူပြည်နယ်အင်ဖာမြို့ကိုလေကြောင်းခရီးနဲ့ရောက်ရှိလာပြီးပြစ်ပကစတင်ဖြစ်ပွားတဲ့ပြည်နယ်ဒုတိယမြို့တော်ချရချမှုခရိုင်ကိုတွားရောက်ဖို့ကြိုးစားခဲ့ပေမဲ့အစိုးရကလမ်းပိတ်တားဆီးခဲ့ပါတယ်
။ When he busy want to visit to Chambu
Rahul Gandhi အနေနဲ့ပြည်နယ်ဒုတိယမြို့တော်ချရာချမ်ပူမြို့ကိုသွားတဲ့အခြေအနေကိုသိဖို့ကျမအမေးချင်ပါတယ်။ဘာဖြစ်လို့များသူသွားမယ့်လမ်းကိုအစိုးရကပိတ်ဆို့ထားရတာလဲ
။အဲဒီနောက် Rahul Gandhi ဟာအင်ဖာမြို့ကိုပြန်လာပြီးရဟတ်ရင်နဲ့ချရာချမ်ပူမြို့ကိုအရောက်သွားကလူမျိုးစုခေါင်းဆောင်အသီးသီးနဲ့တွေ့ဆုံခဲ့ပါတယ်။လူဦးရေ3သန်းနီးပါးရှိတဲ့မနီပူခေါ်ကသဲပြည်နယ်မှာလူမျိုးပေါင်းစုံဘာသာပေါင်းစုံနေထိုင်ကြပြီးလက်နက်ကင်အဖွဲ့အစည်းတွေကလည်းအများအပြားရှိကြပါတယ်။ဒါအပြင်လူမျိုးရေးနိုင်ငံရေးပြစ်ပကတွေကလည်းမကြာခဏဖြစ်ပွားလေရှိပါတယ်ခင်ဗျာ
။ဒါကတော့မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယပိုင်မနီပူခေါ်ကသဲပြည်နယ်မှာဖြစ်ပွားနေတဲ့လူမျိုးရေးပြစ်ပကတွေဟာပြည်ဆောင်ခြင်းမရှိသေးပဲမြန်မာနိုင်ငံသားတွေအပေါ်မှာရိုက်ခတ်မှုတွေရှိနေပါတယ်ဒီအကြောင်း AP သတင်းဆောင်ပါးကိုအခြေခံပြီးကိုခင်မောင်စိုးမင်းကပြောပြသွားတာဖြစ်ပါတယ်အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါးတစ်ပုဒ်ကိုတင်ပြပါဦးမယ်ဗြိတိန်နိုင်ငံကကြက်မွေးမြွေလုံသားနှစ်ဦးမှာတက်ငှက်တုပ်ကွေးကူးစက်ခံထားရတာတွေတွေ့ရှိပေမဲ့ယောဂလက္ခဏာမရှိသလိုလူတွေကြောင့်ကူးစက်တဲ့အထောက်အထားမရှိဘူးလို့ကျန်းမာရေးဌာနကမေလ16ရက်နေ့မှာပြောဆိုခဲ့ပါတယ်ကဘာတလွားကူးစက်ပြန့်နှံ့နေတဲ့တက်ငှက်တုပ်ကွေးကြောင့်တက်ငှက်68တန်းလောက်သေဆုံးခဲ့ရပြီးဖြစ်ပါတယ်ဗြိတိန်ပါလီမန်တည်ဆုံးခဲ့ရတဲ့အကြောင်းကိုဗြိတိန်ပါလီမန်အစည်းအဝေးခန်းဆောင်မှာလည်းဖော်ပြပါဗျာ။ဒါပေမဲ့လည်း1990ပြည့်လွန်နှစ်များလောက်မှာပေါ်ထွက်လာတဲ့တက်ငှက်တုပ်ကွေးမျိုးကွဲတစ်ကပိုပြီးကူးဆက်မြန်လွယ်ကူတဲ့အကြောင်းသိပ္ပံပညာရှင်တွေကပြောဆိုထားပါဗျာ။ AP သတင်းဆောင်ပါးကိုအခြေခံပြီးမတ်သိန်ကြီးထိုက်ကပြောပြပါမယ်
။အသက်89နှစ်အရွယ်အင်္ဂလိပ်အမျိုးသားတဦးအိမ်ထဲကိုဘဲတွေတွန်းခဲ့ရကနေချင်းငယ်တုတ်ခွေးကူးဆက်ခံရကြောင်းဗြိတိန်ချင်းမာရေးဘေးကင်းလုံခြုံရေးဆိုင်ရာဌာနကထုတ်ပြန်ခဲ့ပြီးနောက်ပိုင်းဗြိတိန်ကချင်းမွေးမြူရေးလုပ်သားနှစ်ဦးချင်းငယ်တုတ်ခွေးကူးဆက်ခံထားရတာကိုပထမဆုံးအကြိမ်တွေ့ရှိခဲ့တာပါဗြိတိန်မှာချင်းငယ်တွေကနေလူကိုချင်းငယ်တုတ်ခွေးကူးဆက်မှုဟာဆိုရင်2022ခုနှစ်ဇန်နဝါရီလကူးဆက်မှုမတိုင်ခင်ကအကြိမ်အနည်းငယ်သာဖြစ်ခဲ့တာလို့လည်းချင်းမာရေးဌာနကပြောပါတယ် H5 ချင်းငယ်တုတ်ခွေးမျိုးကွဲကူးဆက်ခံရတဲ့ကျက်မွေးမြူရေးခြံလုတ်သားနှစ်ဦးဟာဆိုရင်လုပ်ငန်းခွင်တစ်ခုထဲမှာလုတ်ကင်နေကြတဲ့အတော်အတွင်းတုတ်ကွေးဖြစ်နေတဲ့ကျက်တွေနဲ့ထိတွေ့မှုရှိခဲ့တယ်လို့ယူဆထားကြပါတယ်။ကျက်မွေးမြူရေးခြံရဲ့နာမည်ကိုတော့ထုတ်ဖော်မပြောပါဘူး။ကျက်မွေးမြူရေးခြံဒီမှာကျက်ငှက်တုတ်ကွေးတွေ့ရှိခဲ့ပြီးနောက်မှာတော့နိုဝင်ဘာလကနေဧပြီလလည်းအထိကျက်တွေကိုခြံထဲမှာပဲထားဖို့ညွှန်ကြားခဲ့တာပါ။ဒါ့အပြင်ထိတွေ့မှုရှိတဲ့မွေးမြူရေးခြံလုတ်သားတွေကိုလည်းကျင်းငတ်တုတ်ခွေးကူးဆက်မှုရှိမရှိစစ်ဆေးခဲ့ပါတယ်။ကျိုတင်လဲဦးမှုယူပြီးယောဂါခြေရခံမှုလုပ်ငန်းစဉ်အလုံးပြီးစီးသွားပြီဖြစ်ပြီးကျင်းငတ်တုတ်ခွေးကြောင့်လူလူရဲ့ကျန်းမာရေးအပေါ်ထိခိုက်နိုင်ခြင်းအလွန်နည်းတယ်လို့လည်းကျန်းမာရေးဆိုင်ရာလုံခြုံမှုဌာနကကြေညာခဲ့ပါတယ်။ကျင်းငတ်တုတ်ခွေးဗိုင်းရပ်စ်အများစုက
ကျန်းငယ်တွေရဲ့ကျန်းမာရေးနဲ့တိရစ္ဆာန်တွေပေါ်ထိခိုက်မှုသိပ်ပြီးမရှိကြောင်းသိပ္ပံပညာရှင်တွေကပြောပါတယ်။ဒါပေမဲ့ H5N1 ကျန်းငယ်တုပ်ကွေးဗိုင်းရပ်စ်မျိုးကွဲကတော့အန်ဒီအဂျီပီကမ္ဘာတစ်လောကကျန်းငယ်တွေမှာဆက်လက်ကူးစက်ပြန့်နှံ့နေတာကြောင့်စိုးရိမ်စရာဖြစ်နေပါတယ်။တိရစ္ဆာန်သိပ္ပံကျန်းမာရေးဆိုင်ရာဌာနကသိပ္ပံပညာရှင်တွေကတော့ကမ္ဘာတိုက်ကြီးတိုင်းမှာပြန့်နှံ့နေပြီဖြစ်တဲ့ဗိုင်းရပ်စ်တွေကိုမျက်ခြေမပြတ်ခြေရခံနေပါတယ်။ဒီဌာနရဲ့အကြီးအကဲသိပ္ပံပညာရှင်ပါမောက်ခအီရန်ဘရောင်းကတော့ကျန်းငယ်တုပ်ကွေးဆိုင်ရာနိုင်ငံတကာဓာတ်ခွဲခံရဲ့ညွှန်ကြားရေးမှူးလည်းဖြစ်ပါတယ
် Historically flus of all
ကျန်းငယ်အုပ်စုတွေရှားမှာတုပ်ကွေးကတော့အငြင်းရှိနေတာပါပဲပြီးခဲ့တဲ့25နှစ်တာအတွင်းမှာကွဲပြားလာတဲ့ကိစ္စကတော့ကျက်တွေနဲ့တခြားသောငှက်မျိုးစိတ်တွေကိုသေဆုံးမှုမြန်စေတဲ့အန္တရာယ်ကြီးတဲ့ virus တစ်ခုပေါ်ထွက်လာပြီးတော့ကမ္ဘာတစ်ဝန်းကက်တွေနဲ့ကျက်တွေကြားမှာကူးစက်ပြန့်နှံ့နေတာဖြစ်ပါတယ်။အန္တရာယ်ရှိတဲ့ဒီ virus အုပ်စုဟာဆိုလို့ရှိရင်1990ပြည့်လို့နှစ်အလယ်ပိုင်းကာလအတွင်းမှာအရှိတောင်အရှာမှာစတင်ပြီးတော့ကူးစက်ခဲ့တာပါ။2000ပြည့်နှစ်အစောပိုင်းအထိကိုကမ္ဘာတစ်ဝန်းကိုအမှန်တကယ်ကိုမပြန့်သေးပါဘူး။ပြီးခဲ့တဲ့2နှစ်အတွင်းမှာတော့တခြားဒေသတွေကိုကျော်လွန်ပြီးတော့ပြန့်နှံ့လာပါတယ်။အခုဆိုလို့ရှိရင်အမေရိကတောင်အမေရိကတို့မှာကူးစက်မှုတွေရှိနေပြီးတော့ဗဟုနဲ့တောင်အမေရိကမှာပါပထမဆုံးအကြိမ်ဖြစ်တဲ့ virus ကူးစက်မှုဖြစ်နေပါတယ်။ဒါပြင်အာဖရိကအာရှနဲ့ဥရောပတလွှားမှာလည်းပြန့်နှံ့နေပါတယ်။ဒါကြောင့်မလို့အခုတော့ကမ္ဘာတစ်ဝှမ်းလုံးကိုဖျက်သွားပါပြီ
။ကမ္ဘာတလွှားဗိုင်းရပ်စ်ပြန့်နှံ့မှုကိုသိပ္ပံပညာရှင်တွေဘယ်လိုခြေရာခံဆောင်ရွက်ခဲ့တယ်လဲဆိုတာကိုလည်းပမောက်ခဘရောင်းကရှင်းပြပါတယ
်။ So the first recorded case of this group
ဒီဗိုင်းရပ်စ်အဆုတဲကပထမဆုံးဖြစ်ပွားမှုကို1996ခုနှစ်အတွင်းတရုတ်ရဲ့တောင်ပိုင်းမှာတွေ့ရတာပါ။2000ပြည့်နှစ်ကနေပြီးတော့2003ခုနှစ်လောက်ထိမဖော်ထုတ်နိုင်ခဲ့ပဲနဲ့အဲ့နောက်ပိုင်းကျတော့မှ virus မျိုးကွဲတွေကိုဖော်ထုတ်နိုင်တာပါကနဦးပိုင်းမှာတော့အရှိတောင်အရှမှာဖော်ထုတ်တွေ့ရှိခဲ့ပါတယ်ဒါပေမဲ့ virus ကအရှိတောင်အရှနိုင်ငံတွေကနေပြန့်နှံ့ပြီးတော့ဘိုးအရှတလွှားအရှိအလယ်ပိုင်းဒေသတွေနဲ့အနောက်အာဖရိကထိရောက်ရှိပြီးတော့ဥရောပတလွှားထိကိုပြန့်နှံ့သွားပါတယ်အဲ့ဒီဒေသတွေမှာ virus ကနှစ်အနည်းငယ်ရှိနေခဲ့ပြီးတဲ့နောက် 2014-2015 လောက်မှာပထမဆုံးအကြိမ်ဖြစ်တဲ့အမေရိကကိုရောက်လာခဲ့ပါတယ
်2021ခုနှစ်အောက်တိုဘာလနောက်ပိုင်းဗြိတိန်မှာကျန်းငယ်တုပ်ကွေးအစိုးရဆုံးကူးစက်ပြန့်နှံ့မှုနဲ့ကြုံတွေ့ခဲ့ရပြီးကူးစက်မှုရာချီရှိခဲ့သလိုကျန်းငယ်တန်းချီတက်ဖြတ်ရှင်းလင်းခဲ့ရပါတယ်။ကျန်းငယ်တုပ်ကွေးဗိုင်းရပ်စ်တွေထဲမှာ H5N1 ဗိုင်းရပ်စ်မျိုးကွဲကပိုပြီးပြင်းထန်ဆိုးရွားတယ်လို့လည်းပမောက်ခဘရောင်းကပြောပါတယ်
။ There are many types of influenza out there in birds.
ကျန်းငယ်တွေမှာတုပ်ကွေးပုံစံအများပြားရှိပြီးတော့ဒါကအုပ်စုတစ်ခုသာဖြစ်ပေမဲ့သိပ်ပြီးတော့ပြင်းထန်အောင်ကောင်းတဲ့အုပ်စုဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အထူးဖြစ်သားရိုင်းငှက်တွေအများပြားရှားမှကူးစက်ပြန့်နှံ့နိုင်တာကြောင့်ဖြစ်ပါတယ်။ဒီ virus အုပ်စုမှာရောဂါဖြစ်ပွားနိုင်ခြင်းမြင့်တဲ့ visa ရှိနေပါတယ်။ဒါကြောင့်မလို့ကူးစက်ခံရတဲ့ငှက်တွေရှားမှလွန်ကဲပြင်းထန်တဲ့ကျိုးဆက်တွေရှိနေပါတယ်။ဒီလိုမျိုးရည်သွေးတွေကြောင့်လဲဒီ virus ဟာဆိုရင်တခြားသောဆဲစုနှစ်တွေနဲ့ချီ၊ရာစုနှစ်တွေနဲ့ချီရှိနေတဲ့တုပ်ကွေးတွေထက်ကိုတာလုံးနေတာပါ
။ကမ္ဘာတစ်လွှမ်းမှာမတူညီတဲ့မွေးမြူရေးစနစ်တွေကြောင့်ကျန်းငယ်မွေးမြူထုတ်လုပ်ရေးမှာဘေးအန္တရာယ်တွေရှိစေတယ်လို့လဲပါမောက်ခဘရောင်းကပြောပါတယ်။နိုင်ငံတချို့မှာကျန်းငယ်အရှင်တွေရောက်ချနေကြပြီးဒါဟာဆိုရင်သားရိုင်းငှက်တွေထံကနေရောဂါကူးစက်နိုင်တဲ့အခွင့်အလမ်းမျိုးဖြစ်နိုင်ကြောင်းလည်းသူကထောက်ပြပါတယ်။တချို့သောငှက်မျိုးစိတ်တွေကတော့ခံနိုင်ရည်ပိုပြီးနည်းပါတာကိုလည်းပမောက်ခဘရောင်းကပြောပါတယ
်။ So if we go back to the original biology, we know that
ဘယ်လိုနဲ့ငန်းတွေဟာဆိုလို့ရှိရင်တုပ်ကွေးအလုံးထုတ်လုပ်သူတွေဖြစ်နိုင်တယ်လို့ကျွန်တော်တို့ကပြောကြပါတယ်။သူကခံနိုင်ရည်သိပ်နည်းပါတယ်။အများစုတုပ်ကွေး virus ကူးစက်ခံမှုပါသူတို့ကူးစက်ခါပြီဆိုလို့ရှိရင်သူတို့ကမကျန်းမာမှာမဖြစ်ပါဘူးသူတို့ကပတ်ဝန်းကျင်ကိုပြန့်နှံ့ကူးစက်သွားစီပါတယ်ဒီ virus အုပ်စုကိုအဓိကသက်ဆောင်သူဖြစ်ရှိနေသေးပါကွယ်ပြားချက်ကတော့ဒီ virus တွေကြောင့်ရောဂါပြင်းထန်ပြီးတော့ငှက်တွေသေသွားခဲ့ရင်လေသူတို့က virus ကိုအကွာအဝေးတစ်ခုထိဆက်ပြီးတော့သက်ဆောင်သွားနိုင်ပါတယ်ဒါကြောင့်မလို့ဘဲငန်းစတဲ့ရင်းနှီးငှက်တွေဟာဆိုလို့ရှိရင်အဓိကရောဂါသက်ဆောင်တဲ့ငှက်တွေဖြစ်နေကျွန်တော်တို့ကသတ်မှတ်ထားစေဖြစ်ပါတယ်
ခိုးရီလိုကူးစက်မှုနည်းတယ်လို့ယူဆရတဲ့ငှက်တွေနဲ့ပတ်သက်ပြီးလဲမေးခွန်းထုတ်စရာဖြစ်လာတယ်လို့ပမောက်ခဘရောင်းကဆိုပါတယ
် But then actually this is susceptibility
ကူးစက်ခံထားရပြီမဲ့လဲကူးစက်ခံထားရတာကိုကျွန်တော်တို့သတိမထားမိတဲ့ငှက်တွေလည်းရှိပါတယ်ငှက်ကြီးဝက်ပိုမျိုးစိတ်တချို့မှာပြင်းပြင်းထန်ထန်ကူးစက်ခံထားရတာရှိပြီးတော့တချို့မျိုးဆက်တွေကတော့ကူးစက်မှုနည်းပါတယ်ခိုးရီဆိုလို့ရှိရင်လဲကူးစက်မှုကိုခံနိုင်ရရှိသလားဒါမှမဟုတ်ခံနိုင်ရမရှိဘူးလားဆိုတာနဲ့ပတ်သက်ပြီးတော့ငင်းခုန်စရာဖြစ်နေပါတယ်ကွဲပြားမှုတွေကိုတွေ့ပါတယ်အဖြူမဲ့တက်တက်ကိုပဲဖြစ်တယ်ဆိုတာမရှိပါဘူး။ဒီငှက်မျိုးစိတ်တွေမှာကူးစက်တယ်ဆိုတာကတော့ပို့ပြီးတော့စိတ်ချယုံကြည်နိုင်ပွဲရှိပါတယ်
။အပညာရှင်တွေကအန်ဒီယေတွေကိုဖော်ထုတ်အဖြေရှာဖို့ကြိုးစားနေကြတဲ့တစ်ချိန်တည်းမှာပဲဒီဗိုင်းရပ်စ်တွေအတွင်းမျိုးပီစာပြောင်းလဲမှုတွေရှိလာရင်တော့လာမယ့်နှစ်တွေမှာအန်ဒီယေရှိလာနိုင်ပါတယ်ရှင်။
ဒါကတော့ကြံ့ငှက်တုတ်ကွေးယောဂအကြောင်းသတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်။ VOA ရဲ့တောက်ကြံနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မအောင်ပဲ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့တောက်ကြနေမနေ့ပဲ radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ radio အတန်လွင့်အစီအစဉ်တွေကိုတော့ line meter 25 kHz ၁၁၁၁၃ည line meter 40 kHz ကုန်လေး13ည line meter 58 kHz 5895တို့ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့ဘတ်စင်ကန္တာတွေဖြစ်တဲ့မြမရေးသုံးသက်ချက်၊ကျမရေးအစီအစဉ်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်မှာပါ။ပထမဆုံးအနေနဲ့ကတော့ဦးအောင်ခင်ဘတ်စင်တင်ပြတဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တရုတ်ရဲ့ဂျေဇူးမမေ့ကြဘူးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်။မြန်မာပြည်မှာငြိမ်းချမ်းရေးရရှိဖို့လောလောဆယ်မဖြစ်နိုင်သေးဘူးဆိုတာကိုတရုတ်အစိုးရကနားလည်ပါတယ်။ဒါပေမဲ့သူရင်းနှီးမြှုပ်နှံထားတာတွေကိုအန္တရာယ်ပေးလာမှဆိုလို့လက်နက်ကင်အဖွဲ့အစည်းတွေအားလုံးကျဉ်းနှံ့အောင်လုံပန်းနေကြောင်းဥအောင်ခင်ကသုံးသပ်ရေးသားထားပြီးကိုညံဝဲအောင်နဲ့အတူတင်ဆက်ထားပါတယ
်။ယူနန်ပြည်နယ်အစိုးရရဲ့နိုင်ငံခြားရေးရာအထူးတန်တမာမစ္စတာကော့ပောင်ရဲ့တိုက်တွန်းမှုကြောင့်မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်တွေဇွန်လဆန်းမှာမိုင်းလာနယ်စပ်မြို့မှာတွေ့ဆုံဆွေးနွေးကြပါတယ်။ညီနောင်သုံးဖွဲ့ကတော့ကိုကန့်ရခိုင်နဲ့တန်အန်းပလောင်တပ်ဖွဲ့တွေပါ။သူတို့ချုပ်ကန်ရနယ်မြေကတရုတ်အကျိုးစီးပွားကိုကာကွယ်မယ်လို့ဒီညီနောင်သုံးဖွဲ့ကကြေညာတာကိုဇူလိုင်လ9ရက်နေ့ထုတ်အေယာဝရီအင်္ဂလိပ်စာဆောင်မှာဖော်ပြပါလေ။ဒီပူးတွဲကြင်ညာချက်ကိုထုတ်ပြန်မှုတရုတ်ကပန်ချတာဖြစ်တယ်လို့တန်အန်းဘုံမူကြီးမိုင်းအိုက်ကျော်ကပြောပါတယ်တဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲကပေးတဲ့လက်နက်ခဲယမ်းမျိုးစုံနဲ့စီရေးအကူအညီဟာတိုက်ပွဲတွေမှာအတော်လေးအထောက်အကူဖြစ်စေတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ်တီထောင်တဲ့နှစ်နှစ်ပြည့်အခမ်းအနားမှာ KNDF ဥက္ကဋ္ဌခွန်ဘီထူးကပြောသွားပါတယ်စီဆိုရတရုတ်အစိုးရစီကအခုအညီရယူပြီးနေဆက်နေတိုင်းသားလက်နက်ကင်တွေကတော့ယူနန်ပြည်နယ်အစိုးရတရုတ်အသင်းအဖွဲ့တရုတ်မှောင်ခိုးတရုတ်ဒုစရိုက်လုပ်ငန်းစတာတွေစီကအခုအညီရယူပါတယ်။ရှမ်းပြည်ကတပ်ဖွဲ့တွေဟာတနီးမို့တနီးနဲ့တရုတ်နဲ့ဆက်ဆက်နေကြပါတယ်
။တရုတ်လူသားရေဘူရအဖေပြောကြပေမဲ့မြန်မာနိုင်ငံနဲ့နေနမိတ်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်မှာတရုတ်က60ရာခိုင်နှုန်းဒေသခံတိုင်းရင်းသားက40ရာခိုင်နှုန်းရှိပါတယ်။ယူနန်ပြည်နယ်မှာ16ခရိုင်ရှိတဲ့အနေ6ခရိုင်ဟာမြန်မာနိုင်ငံနဲ့ထိစပ်နေပါတယ်။လူကျန်းလီစုကိုပိုင်အုတ်ချုပ်ခွင့်ရခရိုင်၊ဘောင်ရှမ်းခရိုင်၊ဒဲဟုံချင်းဖော်ကိုပိုင်အုတ်ချုပ်ခွင့်ရခရိုင်၊လင်ခေါင်ဖူအားခရိုင်နဲ့ရှီဆောင်ပါနာရှမ်းကိုပိုင်အုတ်ချုပ်ခွင့်ရခရိုင်စတဲ့ယူနန်6ခရိုင်ဟာမြန်မာနိုင်ငံနဲ့ထိစပ်နေပါတယ်။လူကျန်းလီစုခရိုင်ကတော့ကချင်အထူးဒေသတစ်ဖြစ်တဲ့ချီပွေပန်ဝါဆော့လော်ခေါလံဖူးစတဲ့မြို့နယ်တွေနဲ့ထိစပ်နေပါတယ်။ကချင်ပဲချမ်းမြို့နယ်တွေမှာလော်လာချိတ်ဇိုင်ဝါလီစုလဝံမြို့နယ်စုတွေအခြေဆိုင်ပြီးလက်ချိတ်လူမျိုးစကုံတင်ရင်းမိသားစုဩဇာညောင်းပါတယ်။မြေရှားတပ်တုအကြီးအကျယ်ထုတ်ယူတဲ့နေရာဖြစ်ပါတယ
်။ကချင်လွတ်မြောက်ရေးအဖွဲ့ KIO KIA အခြေချတဲ့ဝိုင်းမော်မိုးမောင်းနဲ့မန်စီမြို့နယ်တွေဟာယူနန်ပြည်နယ်ကပေါရှန်းနဲ့ဒေဟုံဂျိမ်းဘောခရိုင်တွေနဲ့ထိစပ်နေပါတယ်။ကချင်ပြည်နယ်ကကချင်နဲ့ယူနန်ဂျိမ်းဘောဟာမျိုးနွယ်တူတာမှုယူနန်မှာ KIA ကိုထောက်ခံကြတာမဆန်းပါဘူး။ဒါပေမဲ့တရုတ်ဗဟိုအစိုးရကတော့ KIA ကိုတန်လျာရှိပြီးဝတ်တပ်ဖွဲ့ကိုပို့ပြီးယုံကြည်စိတ်ချပုံရပါတယ်။ဝတ်တပ်မှာကျေးစားတရုတ်စစ်သည်တွေပါဝင်ပြီးတရုတ်စာကိုယုံသုံးလုပ်ထားတာမှုတရုတ်နဲ့ပိုပြီးနီးစပ်ပုံရပါတယ်မြောက်ပိုင်းမဟာမိတ်တွေကိုဝါကောင်းဆောင်တာကိုပဲတရုတ်ကလိုလားပုံရပါတယ်ဝါပြည်နယ်မှာထုတ်လုပ်တဲ့လက်နက်ခရမ်းတွေကိုမြောက်ပိုင်းမဟာမိတ်တွေကသုံးကြပါတယ
်က ကိုကန်နဲ့ဝဒေတာဟာယူနန်ပြည်နယ်လင်ခေါန့်ခရိုင်နဲ့ထိစပ်နေပါတယ်လင်ခေါန့်ခရိုင်ဟာဟန်ယီတိုင်းလာဟုနဲ့ဝမျိုးနွယ်စုတွေအခြေစိုက်တဲ့နယ်မြေဖြစ်ပါတယ်ယူနန်ကဝဥယီ၃ပုံ၂ပုံဟာလင်ခေါန့်ခရိုင်မှာနေထိုင်ကြပါတယ်တကယ်တော့ဝနယ်မြေဟာယူနန်မှာတဝက်ရှမ်းပြည်နယ်မှာတဝက်ရှိနေတာရာစုနှစ်နဲ့ချီနေပါပြီသမရဦးသိန်းစိန်လက်ထက်၂၀၀၉ခုနှစ်မှာကိုကန့်ဒေတာကဟန်တရုတ်ကိုစစ်တပ်ကတိုက်ထုတ်လိုက်တဲ့ကိစ္စဟာတက်ချုပ်မင်းအောင်လှိုင်ရဲ့လက်ချက်ဖြစ်တယ်လို့တရုတ်ဘက်ကယူဆပုံရပါတယ်။ဖုန်ကြားရှင်တပ်ဖွဲ့ကကိုကန့်ဒေတာကိုပြန်လည်ချုပ်ကန့်ဖို့ကြိုးပမ်းတဲ့အခါတရုတ်အစိုးရဟာသူ့နယ်မြေကိုသုံးခွင့်ပြုယုံနေမှာပဲရန်ပုံငွေရှာဖို့အတွက်ဘေကျင်းမှာဗန်စီရင်ဖွင့်ဝင်ပေးထားတယ်လို့တရုတ်သူတွေသည်ယွန်းစွန်းကဆိုပါတယ်။
ဆီအနာသိပြီနနစ်ကျော်အတွင်ရှမ်းပြည်နယ်ကတရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းဒေသမှာတိုက်ပွဲဖြစ်မှု50ရာခိုင်နှုန်းကျဆင်းသွားတယ်လို့ဇွန်လ3ရက်နေ့ထုတ် ISP သတင်းမှာဖော်ပြပါတယ်။တိုင်းဒေသအရေးမှာပုဂ္ဂလိကတရုတ်လုပ်ငန်းရှင်တွေပါဝင်လာပုံကိုလူသိနေပါတယ်။ဥပမာရွှေချံအုပ်စုဆိုရင်တိုင်းဒေသလက်နက်ကိုင်6ဖွဲ့ကိုရန်ပုံငွေထောက်ပံ့ကြောင်းတရုတ်သူတေစီယွန်းစွန်ကထောက်ပြပါတယ်။ယူချန်အုပ်စုဟာရာဇွေကြောင်းအရရေးယူခံရပေမဲ့ဝတ်တပ်ဖွဲ့အတွက်လက်နက်နဲ့စစ်သားရဖို့စီစဉ်ပေးတယ်လို့ဆိုပါတယ်။ဘယ်လိုပဲဖြစ်ဖြစ်တရုတ်ပိုးလမ်းမစီမံကိန်းအောင်မြင်ရေးယူနန်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးစတဲ့စီမံကိန်းကြီးတွေဟာမြန်မာနိုင်ငံနဲ့အများကြီးပတ်သက်နေပါတယ်။တင်းကြီးအေဂျင့်နဲ့မြန်မာနိုင်ငံဖြစ်လာဖို့အလားအလာနှဲပါတာကိုလည်းတရုတ်ကနားလည်ပုံရပါတယ်။ဒါကြောင့်မို့စစ်ကောင်စီအပါအဝင်တိုင်းရင်းသားလက်နက်ကင်တွေချိန်နှံ့အောင်တရုတ်ကလှုပ်ပေးနေပါတယ်။တရုတ်အစိုးရဘိုင်းပြည်နယ်ဘိုင်းပုဂ္ဂလိကဘိုင်းမွန်ခိုဒူးစီရဲ့လုပ်ငန်းဘိုင်းစတဲ့တရုတ်လူထမ်းစားမျိုးစုံနဲ့ပတ်သက်နေတာမို့ရှေ့ဆက်ပြီးဘယ်လိုစခန်းသွားကြမလဲဆိုတာကိုစောင့်ကြည့်ဖို့သာရှိပါတယ်ခင်ဗျာ။
ဥအောင်ခင်အပတ်စဉ်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပါောင်းမယ်အရက်ကြောင့်ဟာရနဲ့အိတ်ဆက်မှုထိခိုက်တဲ့အကြောင်းကိုဆွေးနွေးတင်ပြထားပါတယ်အရက်တောက်တာကြောင့်ဟာရဖြစ်ဖို့အစာကိုဥကဆုပ်ယူမှုကိုထိခိုက်နိုင်ပြီးနှစ်နှစ်ခြိုက်ခြိုက်အိတ်မပြောတာဖြစ်စေနိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြပြောဆိုထားပါတယ်ဘယ်လိုထိခိုက်ပြီးဘယ်လိုအကျိုးဆက်တွေရှိနိုင်ပါသလဲအရက်ကိုဘယ်လိုတောက်သင့်ပြီးဘယ်လိုဖြတ်သင့်ပါသလဲဒီအကြောင်းအရာတွေကိုဆွေးနွေးထားပါတယ်ဒီအကြောင်းအရာတွေကိုအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစန်တာကလဲယာအထွေထွေဆေးရုံကြီးကတက်ကြီးယောဂအထူးကသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုဆက်သွယ်ပြီးကိုဝင်းမင်းကတင်ပြထားပါတယ
်ဟုတ်ကဲ့သမားတော်ကြီးဒေါက်တာမျိုးမင်းအောင်ခင်ဗျာကျွန်တော်တို့အရက်တောက်တာပေါ်အမြင်မှားနေတာတွေနဲ့ဒီအရက်တောက်တာကြောင့်သက်ကြီးရွယ်ပြင်းအမျိုးသမီးတွေမှာရောနောက်အရွယ်အားလုံးမှာပါပေါ့နော်ကင်ဆာရောဂါဖြစ်တာမျိုးထိခိုက်စေနိုင်တာတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးအခုလိုအရက်တောက်တာကြောင့်အစာနဲ့အဟာရပေါ်ထိခိုက်နိုင်တာနဲ့ဘလို့တောက်သင့်ဖြတ်သင့်တာတွေကိုပြောမှာမို့ဒီအရက်ကြောင့်အစာနဲ့အဟာရအပေါ်ထိခိုက်ပုံကိုစရှင်းပြပေးပါလားဆရာကြီ
း။ဟုတ်ကဲ့မိကွန်းလေးရရင်ကောင်းပါတယ်။အဲ့တော့ဗိုက်တာမင် A C D E နဲ့ folic acid ပေါ့။အဲ့ဒီဗိုက်တာမင်တွေကကျွန်တော်ခေါ်တာ antioxidant ပေါ့။နောက် anti-cancer ပေါ့နော်။အဲ့ဒီဟာကိုခန္ဓာကိုယ်ကလိုပါတယ်။အဲ့တော့အရက်တောက်တဲ့ဆရာတို့ဒီ malabsorption ပေါ့။ဒီအစာရေကနေဒီဟိုမှာဟိုကနေပြီးတော့မှအဲ့ဒီဓာတ်တွေကိုမဆုံနိုင်တဲ့အခါကြောင့်မလို့ခန္ဓာကိုယ်မှာပြီးတော့မကောင်းကောင်းမစားတဲ့အကြောင်းမလို့ဒီကွန်ပြောတဲ့ vitamin တွေနဲ့ folic acid ကခန္ဓာကိုယ်မှာအလုံလောက်မရတဲ့အကြောင်းမလို့အဲ့ဒီ vitamin တွေကလည်းဒီ cancer မဖြစ်အောင်ကာကွယ်တဲ့နေရာမှာအရေးကြီးတဲ့အခါကျတော့အဲ့ဒါတွေလည်းနည်းတဲ့အကြောင်းမလို့ချင်းပြောရင်တော့ဒီခန္ဓာကိုယ်ရဲ့ဒီ cancer ကိုတိုက်ဖြတ်နေတဲ့ဒီ defense ပေါ့နော်ဒီကာကွယ်ရေးအဖွဲ့တပ်ကတော့အာဏာဝါတဲ့အကြောင်းမလို့ cancer ဖြစ်ဖို့အတွက်ကအရန်ကို chance ညာဝါတော့
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာပြောခဲ့တဲ့ဒီကစီဓာတ်ကိုပေါ့နော်အရင်မှမူလတွေကပါထားတဲ့ခါကျတော့အဲ့ဒီသက်ရောက်မှုကရော ဒီကေစာဖြစ်ဖို့အတွက
်ဩဟုတ်ကဲ့အရန်ကောင်းတဲ့မိကွန်းပါပဲအဲ့နောက်မှာမြို့သမီးတွေလည်းကျွန်တော်ပြောတာပါအရက်တောက်ရင်ပိုက်ဆွဲတာတကယ်ပါပဲဘာပြောဆိုတော့အရက်ကကျွန်တော်ကစက်တွေအရန်များလဲကြမလို့အရက်တောက်တဲ့လူတွေကဖြည်းဖြည်းပိုက်တွေဆွဲဆွဲလာတယ်ပိုက်တွေပူပူလာတယ်ဆိုတဲ့ဟာကျွန်တော်ဗမာထဲမှာပြောတာဟုတ်လှလို့ဝါလို့ပါလားဆိုပေမဲ့ဝါတာတော့တကယ်တော့မကောင်းပါဘူးဘာဖြစ်လို့လဲဆိုတော့ဒီဝါတာတခုလေကျွန်တော် obesity ခေါ်တာပေါ့အဲ့ဒီ obesity itself အကြောင်းဝင်လို့လဲကင်ဆာဖြစ်ဖို့ chance ပုံထပ်ပြီးတော့တိုးစေပါတယ်ကျောက်သူကအဲဒီကဘကစီတက်များလို့ဝါတယ်ဝါတဲ့ကြောင့်မလို့ထပ်ပြီးတော့ဆိုးကျိုးဖြစ်စေနိုင်တယ်ဆီးကျိုးဖြစ်တာတို့ခြေသွေးတို့ဖြစ်တာတို့ဒါမှမဟုတ်ကျွန်တော်တို့စီမှာဒီဝါတာကကျွန်တော်ယောဂတခုလို့သတ်မှတ်ထားပါတယ်ဒီနိုင်ငံမှာတော့ကျွန်တော်ခေါ်တော့ obesity based chronic disease ပေါ့နော်ဒီဝါတာကအစကျွန်တော်ဒီမှာယောဂလို့သတ်မှတ်ပြီးတော့ကျွန်တော်ကုနေကြတာပါဘာဖြစ်လို့လဲဆိုတော့စလာတော့ဝါတာစလာပဲဒါမဲ့ပြီးရင်သွေးတို့တို့ဆီးကျိုးတို့ကင်ဆာတို့ပါရှေ့လျှောက်ဖြစ်လာတဲ့အကြောင်းမလို့ဒီဟာကျွန်တော်တို့ကဒီဆီးကျိုးမဖြစ်ခင်ကင်ဆာမဖြစ်ခင်ဒီ obesity တို့ပါကျွန်တော်တို့ကယောဂနဲ့ကုနေကြပါပြီ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီယောဂပေါင်းစုံမနော်ကင်ဆာပါဝင်ဖြစ်စေတဲ့အခြေအကျိုးဆရာဘယ်လိုတောက်သွင်းမှုအကျဉ်းပြင်လဲ
အကောင်းဆုံးအကျဉ်းကတော့ရက်ကိုရလိုက်ကြပါအဲ့ဒါတော့အကောင်းဆုံးဆေးပါပဲဘာဖြစ်လို့လဲဆိုတော့ကြောက်ကြောက်ပြောတော့တို့ရဟာငါရက်တော့မဖြတ်နိုင်ဘူး exercise လုပ်မယ်အစားစင်ကျင်မယ်ဆေးတွေတောင်းဗိုက်တာမင်တွေတောင်းမယ်အဲ့ဒါကအကျိုးအလကားပါပဲကျွန်တော်တကယ်ကိုတက်ရှိရှင်နေခြင်းနဲ့ကိုမိသားစုနဲ့တက်ရှိရှင်နေခြင်းနဲ့ကိုချစ်တဲ့လူနဲ့တက်ရှိရှင်နေခြင်းနဲ့ကိုပြင်ပန်းလုပ်ပြီးတော့ရှာရတဲ့ပတ်စံနဲ့ကိုဘွားကိုကောင်းကောင်းနေထိုင်ခြင်းနဲ့ဆိုရင်တော့ဥဆုံးအချက်ကတော့အရက်ကိုဖျက်ဖို့ပါပဲတကယ်ဖျက်တာကတော့နောက်တစ်ခုရှိတာပါနော်ကိုကတိုင်းရက်ကတော့ကြီးမရနိုင်ဘူးပြီးတော့အမြင်မြင်တဲ့တောင်းအောင်ပြီးတော့ရုပ်တရက်ရက်လိုက်လဲထုံးလန်နိုင်မယ်ကျွန်တော်ဒီ withdrawal ပေါ့နော်ဒီမှာအခုချက်ချင်းကြားလိုက်တဲ့အရင်ခါကျတော့လည်းချက်ချင်းဆိုးကျိုးတွေဖြစ်လာနိုင်တာပေါ့အဲဒါကြတော့လည်းဆရာဝန်တွေအခုဆိုရင်လည်းကျွန်တော်တို့ဒီ specialist တွေရှိပါတယ်အရက်ကိုဘယ်လိုဖြတ်မလဲဆိုတဲ့ဟာကိုကျွန်တော်တို့ဟိုးခေတ္တကကျွန်တော်ပြမှာဒီမှာလည်းအမှုspecialist တွေရှိပါတယ်အရက်ကိုဘယ်လိုဖြတ်တဲ့ခါမှာဘယ်လိုချောချောရှိရှိနဲ့စတတ်တတာနဲ့ဖြတ်လို့ရမလဲဆိုတဲ့ဟာတွေအထူးကူတွေရှိပါတယ်အဲဒါတွေနဲ့ပြပြီးတော့ဖြည်းဖြည်းနဲ့ခုဖြတ်သွားရင်တော့အကောင်းဆုံးပါပဲပလန်တော့လောက်အောင်ပါတော့ဥမာအလုပ်ကိုလည်းကိုထားမှာတော့အလုပ်မှာလည်းကိုရဲ့မိတ်ဆွေတွေမိသားစုတွေကနေပြီးတော့ကိုဘယ်လိုကူညီပြီးတော့အဲ့ဒီဖြတ်နေတဲ့အချိန်မှာဝိုင်းပြီးတော့ကူညီဖို့အတွက်အဲ့ဒီတေချာပလန်လုပ်ပြီးတော့မှဖြတ်ဖို့ကတော့အကောင်းဆုံးပဲအဲ့တော့ကျွန်တော်အကြံဉာဏ်ကတော့ရက်ကို short တောင်းရင်ကောင်းမလားဆိုရင်အရန်တောင်းနေတဲ့ဆိုင် short တောင်းရင်နည်းနည်းလေးတော့ပိုဆက်တာပါတယ်ဒါပေမဲ့အကောင်းဆုံးကတော့ဖြတ်ပါကျပါဆိုတော့အရင်တောက်နေကြမဟုတ်ဘူးဆိုရင်လည်းငါဘယ်လိုပေါ့တဖြည်းဖြည်းလျှော့ပြီးဖြတ်ပါဒီခါဒီမှတောက်တယ်ဆိုရင်လုံးဝမတောက်တော့ပါနဲ့ဘာလို့လဲဆိုတော့နည်းနည်းတောက်ရနေပြီးတော့မှများများတောက်ဖြစ်သွားလိမ့်မယ်သူပြင်ကျွန်တော်စင်ငင်ချင်းတွေနဲ့ပါတီတို့ဂျာမန်ဂက်ဇန်ရီမှာတွေ့ရခါကျတော့ဟိုလူကမြောက်ပင်ကြီးလူကမြောက်ပင်နေအဲ့ဒါနဲ့တောက်နေတောက်ရင်းနဲ့ပို့ပို့တောက်ဖြစ်သွားတာပေါ့နောက်တက်ကြီးတဲ့လူတွေမှာနောက်တစ်ခုရှိတာပို့ပို့ဘယ်တော့တောက်မလို့တောက်မမသိတော့ဘူးဘာဖြစ်လို့ဆိုတော့မူးတဲ့ခါကျတော့ကဘယ်တော့တောက်မှန်းလည်းမသိတော့ဘူးအဲ့တော့မူးတော့ခန္ဓာကိုယ်ကလည်းစိတ်ပျော်စလို့ဖြစ်သွားပြီးတော့စိတ်ကပိုပျော်ခြင်းတို့ပိုတောက်မြင်ရင်တောက်လို့မရတော့ဘူးထိန်လို့မရဘူးဖြစ်သွားတဲ့အကြောင်းမလို့ရက်ကတော့မတောက်တာတော့အကောင်းဆုံးပါပဲ
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားရေးချင်တာတော့ပြောလို့ရှိရမလား
တခုကျွန်တော်ပြောဖို့မေးသွားတာဒီအိတ်တာဒီမှာကျွန်တော်လူငယ်လည်းပြောကြပါတယ်သူအိတ်လို့မရဘူးဆိုရင်လည်းအရက်တောက်လိုက်ရင်အိတ်ပျော်သွားတယ်ဟုတ်ကဲ့အရက်ကအိတ်ပျော်အောင်လုပ်တဲ့အချိန်မှာတော့ကောင်းတယ်ဟုတ်တယ်အရက်တောက်တဲ့အချိန်မှာမူးပြီးတော့အိတ်ပျော်သွားတယ်ဒါပေမဲ့အဲ့ဒါလည်းအဲ့ဒါလည်းပြီးရောကျန်တဲ့ဟာမကောင်းတော့ဘူးဘာဖြစ်လို့ဆိုတော့အရင်ကအဲ့စပြီးအိပ်ပျော်သွားတယ်နဲ့ကျွန်တော်တို့ပုံကျမ်းသောက်ကြီးမှာကျတော့အိပ်လို့ရတော့မရဘူးဒါပေမဲ့အိပ်ပျော်သွားတယ်တောက်လျှောက်ကောင်းကောင်းအိပ်သွားမနေ့တိဒါကပုံမှန်ဟိုရက်မသောက်ရဲပဲအိပ်လို့မရတဲ့လူတွေပေါ့ထားပါတော့အိပ်စစ်သောက်တယ်ဆိုတော့ဥမာကျွန်တော်ရှင်းပြမယ်အိပ်လို့မရတဲ့လူတွေကတော့တယောက်ကရက်သောက်လို့ရက်သောက်ပြီးတော့အိပ်ပျော်အောင်လုပ်လိုက်တယ်နောက်တစ်ယောက်ကအိပ်စစ်သောက်ပြီးတော့အိပ်ပျော်အောင်လုပ်လိုက်တယ်အဲ့ဒီလူနှစ်ယောက်မှာတော့မအိပ်စစ်သောက်တဲ့လူကအိပ်စစ်သောက်လိုက်လို့အိပ်ပျော်သွားတယ်ဆိုရင်သူတောက်လျှောက်အိပ်သွားတော့ဘာသာသူ့ရဲ့ပြဿနာချက်ချင်းအိပ်မပျော်တဲ့ပြဿနာအဲ့ဒါကအိပ်စစ်တောက်လိုက်ကြမလို့တောက်လျှောက်မနေ့ခေါင်းနိုင်တိအိပ်လို့ရပါတယ်။ရက်တောက်တဲ့လူကြတော့ဟုတ်တယ်သူကရက်တောက်လိုက်တယ်အိပ်ပျော်သွားတယ်။ဒါပေမဲ့ညလိုကြတော့ပြန်နိုးလာအောင်။နောက်ညလေကြတော့ပြန်နိုးရုံနဲ့မကားသေးဘူး။အိပ်လိုက်နိုးလိုက်အိပ်လိုက်နိုးနဲ့သွားဒီကဲ sleep ရဲ့ quality ကိုကထိခိုက်တာပေါ့။ဆိုတော့ဒါမှမဟုတ်ရက်တောက်တာဒီအိပ်တာကိုကထိခိုက်ပါ
တယ်။ဟုတ်ကဲ့ဆရာ။ဒီနောက်ဆက်တွဲနောက်ထပ်ပြောဖို့ရှိသေးလားဆရာ။
နောက်တစ်ခုကသွားဝိုက်ပြီးဖြစ်တာကျွန်တော်ရမှတ်ဉာဏ်ရဲ့ memory formation ပေါ့နော်မှတ်ဉာဏ်ကိုစလုံးနေတဲ့အချိန်ကအဲ့ရင်ဒူရထင်တာအဲ့ရင်ကအိပ်ပျော်သွားပြီဘာမှငါခံတော့ကတကယ်လုံးကနားနေတယ်ထင်ကြတာမဟုတ်ဘူးဒီ memory storage processor အဲ့ချိန်မှလည်းသူကလုံနေတာပါပဲဆိုတော့ဘာသွားတွေ့လဲဆိုတော့အေးကောင်းကောင်းမဝတဲ့လူတွေကျွန်တော်ခေါ်တာ sleep apnea လို့ဟာမျိုးသူချင်း alcohol တောက်တဲ့လူတွေမှာဒီညဖက်အမှတ်ဉာဏ်အလုပ်ကိုသွားထိခဲ့တဲ့ကြောင့်မလို့အန်ဒါနောက်တစ်ချက်ပေါ့နော်ရသောက်တဲ့လူတွေမှာအမှတ်ဉာဏ်ရော့တဲ့ဒီသူငယ်ပြန်တဲ့ယောဂါဖြစ်တယ်ဆိုတော့အဲ့ဒါကြောင့်လည်းဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်အဓိကပြောချင်တာကတော့အိတ်တာအစရက်က မကောင်းပါဘူး။ထားမှာတော့တက်ကြည့်ရလို့လူတွေကအေးအေးလို့ကောင်းအောင်မရဘူး။အေးမပျော်ဘူးဆိုတဲ့လူတွေဆရာဝန်တွေ့ပြီးတော့ဆရာဝန်စီကအေးဆေးကိုပြောချင်တောင်းတဲ့ဟာက better than ကော့ကိုအရက်နဲ့အိမ်မှာအေးလို့မရလို့အရက်တွေဝယ်ပြီးတော့အရက်တောက်ပြီးအိပ်ပြောင်းအောင်လုပ်တာပို့ပြီးတော့ဆိုးပါလား
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းဘတ်စင်တင်ပြတဲ့ဂျမိုင်းအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် VO ရဲ့တောက်ကြနေမနေ့ဖက်အတန်းလွင်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့တိုင်းရင်းသားဒေသကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းအလောအစီအစဉ်ကိုတင်ဆက်ပါတော့မယ် FEVR Fever Wine တို့သားတွေကတင်ဆက်ထားတာပါ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသအတိုင်းသားတည်င်းတောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ထိုင်းဂရင်းနီနေဆက်ကစစ်ဘေးရှောင်စခန်းကိုစစ်တပ်ကလီရင်နဲ့ပုံကျဲခဲ့လို့စစ်ဘေးရှောင်တယောက်သေဆုံးခဲ့တဲ့တဲ့င်းကရင်နဲ့မုံပြည်နယ်ကိုဆက်သွယ်ထားတဲ့တရားတစဉ်ထပ်ပြီးတော့မိုင်းခွဲဖျက်ဆီးခံလိုက်ရလို့ကုန်ပစ္စည်းတင်ပို့ရေးအခက်အခဲဖြစ်နေကြပါတယ်။တဲ့င်းလော်ရီတဲမှာတော့စစ်အာဏာရှင်စနစ်အမြင့်ပြတ်ချေမှုန်းရေးတိုက်ပွဲမှာ EAO တွေအားလုံးပါဝင်တော့မိမိတို့လည်းပါဝင်သွားမယ်လို့မုံပြည်သက်ပါတီဥက္ကဋ္ဌကပြောဆိုခဲ့တဲ့အပေါ်ဝေဖန်သုံးသက်ချက်တွေကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ထိုင်းကရင်နီနယ်စပ်ရှိစစ်ပေးရှောင်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ပုံကျဲတိုက်ခိုက်ခဲ့လို့စစ်ပေးရှောင်တယောက်သေဆုံးပြီးနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP အတွေ့ရမှုနဲ့ဦးအောင်စမ်းမြင့်ကပြောပါရယ်။ဇူလိုင်လ12ရက်နေ့မနက်တနားကျော်အချိန်ခန့်ကလေရင်နဲ့ဘုံလေးလုံးကျဲခဲ့တာဖြစ်ပြီးလူထိမှန်သေဆုံးမှုအပြင်စာတင်ကျောင်းစေခန်းဖျားကျောင်းနဲ့လူနေအိမ်တချို့လည်းထိမှန်ပျက်စီးခဲ့ပါတယ်။ဒါအပြင်ဖားဆောင်မြို့နယ်ထဲကနေရာတစ်ခုကိုလည်းစစ်ကောင်စီတပ်ကဇူလိုင်လ17ရက်နေ့ညမှာလေရင်နဲ့ဘုံကျဲခဲ့လို့17နှစ်အရွယ်ကလေးတေဆုံးခဲ့ပြီးအဆောက်အုံတွေထိမှန်ပျက်စီးသွားပါတယ်။ဒီအကြောင်းအသေးစိတ်ကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်
။ကရင်နဲ့မွန်ပြည်နယ်ကိုဆက်သွယ်ထားတဲ့ဖအံတထုံကားလမ်းပေါ်ဝါဘူတော်နဲ့ဘရင်ညီကူအကြားတရားအမှတ်1မင်းဆောင်73ကိုမိုင်းခွဲဖျက်ဆီးခံလိုက်ရတာကြောင့်နေဆက်ကကုန်ပစ္စည်းတင်ပို့ရမှာပူပြီးခက်ခဲလာတယ်လို့ကားသမားတွေကပြောပါတယ်ဇူလိုင်လ10ရက်နေ့ကမိုင်းခွဲခံလိုက်ရတဲ့တရားဟာမြဝတီဘဏ်အံကြိုက်ထူမှတဆင့်ရန်ကုန်မြို့တိလဝါ SEZ မှာအဆုံးသတ်တဲ့လမ်းမကြီးရဲ့အစိုက်အပိုင်းတစ်ခုဖြစ်ပါတယ်ဒီတရားကို KNU ပူပေါင်းတပ်ဖွဲ့တွေကမိုင်းခွဲဖျက်ဆီးခဲ့တာဖြစ်ပြီးဇွန်လ29ရက်တုန်းကလည်းတထုံမြို့နယ်နဲ့ဘေးလင်းမြို့နယ်ကြားရန်ကုန်မော်လမြိုင်ကားလမ်းပေါ်ကဂျုံအိတ်တရားကို KNU တပ်မဟာတပ်ပူးပေါင်းတပ်ဖွဲ့ကမိုင်းခွဲဖျက်ဆီးခဲ့ပါသေးတယ်
ချင်းပြည်နယ်မင်းတပ်မြို့နယ်ဝုံခုံးရွာကိုစစ်စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုကြောင့်ကလေးငယ်တယောက်နဲ့နှုတ်တိုင်မိခင်တယောက်အပါအဝင်အရက်သားပြည်သူ၃ယောက်တေဆုံးပြီးတယောက်ပြင်းထန်စွာဒဏ်ရာရရှိခဲ့ပါတယ်။ဇူလိုင်လ၈ရက်နေ့မနက်၇နာရီခန့်မှာမင်းတပ်မြို့နယ်မရှိန်လော်အုပ်စုဝုံခုံးကျေးရွာကပြည်သူတွေနဲ့စစ်ဘေးရှောင်တွေနေထိုင်တဲ့နေရာကိုစစ်တပ်ကတိုက်လေရင်နဲ့ပေါင်900ဘုံဒီနှလုံးအတွဲလိုက်ဘုံဒီလေးလုံး rocket1.5G တွေနဲ့ပစ်ခတ်ခဲ့တာလို့ CDF မင်းတပ်ကထုတ်ပြန်ပါတယ်စစ်ကောင်စီရဲ့လေကြောင်းအပြင်လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အသက်9နှစ်အရွယ်မင်းကလေးအသက်30အရွယ်နလသားနှုတ်တိုင်မိခင်နဲ့အသက်65နှစ်အရွယ်အမျိုးသမီးတယောက်တေဆုံးခဲ့ပြီးအသက်45နှစ်အရွယ်အမျိုးသားကတော့ပြင်းထန်စွာဒဏ်ရာရရှိခဲ့တာဖြစ်ပါတယ်
ကချင်ပြည်နယ်တနိုင်းလီတူလမ်းမပေါ်ရှိရှာဒူးဆွရွာမှာဖြစ်ပွားနေတဲ့ဘီတူစစ်အဖွဲ့နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြမ်းကတိုက်ပွဲနဲ့စီးရီးတင်းမာမှုတွေဒေသခံ9ယောက်ကိုဘီတူစစ်အဖွဲ့ကဖမ်းဆီးသွားပါတယ်ဝရာဇုတ်ဘီတူစစ်အဖွဲ့ခေါင်းဆောင်ဦးမင်းစီတန့်ရဲ့အိမ်နဲ့တပ်စခန်း3ခုကို KIA ကဇူလိုင်လ10ရက်နေ့မနေ့ပိုင်းမှာဝန်ရောက်ပစ်ခတ်ခဲ့ပြီးနောက်ဒေသခံ9ယောက်ကိုတရင်ပေးလို့ဆွဆွဲပြီးဘီတူစစ်အဖွဲ့ကဖမ်းဆီးသွားတာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်ဖန်စီခံရသူတွေတဲ့အမျိုးသမီးတွေလည်းပါဝင်ပြီးတချို့ကိုပုံမှန်905ကကြီးနဲ့တရားစွဲဆိုဖို့လုပ်နေကြပါတယ်အဲ့ဒီဒေသခံ6ယောက်ကိုစံပြရွာမှာရှိတဲ့ဘီတုစစ်အဖွဲ့ရဲ့တပ်စခန်းထဲမှာဖန်စီထိန်းသိမ်းထားပါတယ်
Rakhine Pigo Yao Lada Sick on Sound Bocho Mujime online ga Mong Dine Tim Pizuri at Dwe Pianle to Tang Yellow Nandi a Tine Data Ku a Ti Low Nine Kerelu Mio Kandri Net Dwitching Pyosu like Daga Let Dwe a Chini Net the Chasi Pini De Lu Dida Dwe Kuni Pini Tune Lila Turiga Pioware Sick on Siga Mong Dine Tim Pizuri at Dwe Pianle Nia Chat Hayego Malone and Didalu Nangandaga Kunigo Le Pepin Tabi Gonzi no Mientanirago Lematincho Nine De Bulu Nangayetama
စစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့လို့လူဦးရေ 9000လောက်ရှိတဲ့အဲ့ဒီစစ်ဆောင်စခန်းတွေကအစအုံတချို့လည်းပျက်စီးခဲ့ပြီးစစ်ပေးဆောင်တွေကတော့ဘေးလွတ်ရာကိုတင်းဆောင်ခဲ့ရပါတယ်။ဒါအပြင်ဖာဆောင်မြို့နယ်ထဲကနေရာတစ်ခုကိုလည်းစစ်တပ်ကဂျူလိုင်လ12ရက်နေ့ညမှာလေယာဉ်နဲ့ဘုံကျဲခဲ့လို့စစ်တပ်နဲ့အရွယ်ကလေးငယ်တယောက်သေဆုံးပြီးအစအုံတွေလည်းထိမှန်ပျက်စီးခဲ့တယ ကျေတော့အဲ့မှာလေဘုရားကျောင်းတလုံးနဲ့နေကိုလိုတော့ဒါကခိခိုက်ပျက်စီးသွားတယ်နောက်မှ17နှစ်ရွယ်ယောက်ျားလေးတူဘောเนาะတည်သွားတော့ပေါ့အဲ့မှာလေ
အခုရပိုင်တဲ့စစ်တပ်ကထိုင်းဂရီနီနယ်စပ်တချို့မှာလေရင်ပြန်ဝဲတာတွေနေတိုင်းလုံနေတဲ့အပြင်လူထုတွေနေထိုင်တဲ့နေရာတွေကိုဥတီပြီးတော့ဘုံကျဲတိုက်ခိုက်မှုတွေကိုလည်းလှုပ်ဆောင်လာတယ်လို့ KNPP ကဆိုပါတယ်နိုင်ငံတကာအနေနဲ့လူထုကိုဥတီတိုက်ခိုက်နေတဲ့စစ်ကောင်စီတပ်ကိုအပြစ်ပေးအရေးယူနိုင်အောင်သက်ဆိုင်ရာအင်အားစုတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့ဦးအောင်ဆန်းမြင့်ကပြောပါတယ်ဒီလိုတောင်းဆိုထားပေမဲ့ဒီနေ့ချိန်ထိတော့တစုံတရာပြောင်းလဲလာမှုမရှိသေးပဲစစ်ရေးပဋိပက္ခအတွင်းမှာရှိတဲ့ပြည်သူတွေကတော့လေကြောင်းတိုက်ခိုက်မှုအတွင်းမှာသိဆုံးနေရဆဲဖြစ်တယ်လို့ဆိုကြပါတယ်ရွှေဥတော်လိုင်းရေးဆက်အနာရှင်စနစ်အမြင့်ပြည့်ချိန်မုံရေးတိုက်ပွဲမှာတိုင်းသားလက်နက်ကန်အဖွဲ့အစည်းတွေအားလုံးပါဝင်ရင်တော့မိမိတို့လည်းပါဝင်သွားမယ်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ဟန်သာကပြောဆိုခဲ့တဲ့အပေါ်တော်လိုင်းရေးအပြင်မွန်နိုင်ငံရေးအတိုင်းဝိုင်းတွေမှာဝေဖန်သံတွေထွက်ပေါ်နေပါတယ်ဘလို့ဝေဖန်မှုတွေရှိနေလဲဆိုတာကိုတော့ရမင်းကတင်ဆက်ထားပါတယ
်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးစစ်ရေးအခြေအနေရမွန်ပြည်သက်ပါတီအတွင်းမှာ policy ပြောင်းလဲမှုတွေစတင်ဖြစ်ပေါ်လာပြီလို့မွန်ပြည်ကာကွယ်ရေးတပ် MSD အောက်ကဒေါက်တာတီရီမွန်ချန်းကအခုလိုသုံးသပ်ပါတယ
်။ယခုချိန်မှဘာကြောင့်ဒီလိုထုတ်ပြောရတယ်လဲဆိုရင်တော့မွန်ပြည်နယ်မှာဖြစ်ပေါ်နေတဲ့နိုင်ငံရေးဟိုစီရေးအခြေအနေရရကိုမွန်ပြည်တိပါတီမှပြန်လည်သုံးသပ်ပြီးမူဝါဒဟိုလက်တွေ့နိုင်ငံရေးစီရေးပေါ်ဆောင်မှုလုပ်ငန်းတွေအပြောင်းအလဲမရှိခဲ့ရင်မဖြစ်တော့ဘူးဆိုတာသုံးသပ်မိလို့ policy U-turn လို့ခေါ်တဲ့ policy မူဝါဒဟိုရည်တည်ချက်အပြောင်းအလဲဟိုဆက်တင်ဖြစ်ပေါ်တာလည်းဖြစ်နိုင်တာပေါ့နော
်စက်ကောင်စီဖိတ်ခေါ်နေတဲ့ဆွေးနွေးပွဲတွေဆက်ပြီးမတက်ဖို့နဲ့NCA လမ်းကြောင်းကိုကောင်းထည့်ဖို့ကြိုးစားနေတဲ့ PPSD ကနေနှောက်ထွက်ဖို့ပြီးခဲ့တဲ့ AB လမွန်ပြည်တပ်ပါတီဗဟိုကော်မတီစည်းဝေးမှာဆုံးဖြတ်ချက်ချမှတ်ခဲ့ကြပါတယ် ဒါပေမဲ့ဇူလိုင်5ရက်နဲ့6ရက်နေ့တွေမှာစစ်ကောင်စီမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSBNC ကိုယ်စားလှယ်တွေနဲ့မွန်ပြည်တပ်ပါတီဒုဥက္ကဋ္ဌနိုင်အောင်မင်းဘိုလ်လုံးမှုဆောင်ကော်မတီဝင်နိုင်ပညာလည်နဲ့နာအောင်မင်းကြီးတို့တွားရောက်တွေ့ဆုံခဲ့တာပါ
ကိုအဖွဲ့စည်းကပါမှဒီအဖွဲ့စည်းကပါမှကိုကလည်းပါမယ်ဆိုတာကမိမိရဲ့ယက်တီချက်မပြတ်သားဘူးဆိုတဲ့အသိပဲပေါ်နေတယ်လို့လို့ပဲပေါ့နော်ဒီရှင်းလင်းပြတ်သားတဲ့နိုင်ငံရေးစီရေးအမျိုးသားရေးယက်တီချက်နဲ့နိုင်ငံရေးစီရေးမဟာဗျူဟာခိုင်ခိုင်မာမာချမှတ်ခဲ့မှုအားနေခဲ့တာကြောင့်ပြည်내မှာမွန်ပြည်တပ်ပါတီရဲ့နိုင်ငံရေးဟိုစီရေးဩဇာကျဆင်းခဲ့ရတယ်
လတ်တလောမှာမွန်ပြည်တပ်ပါတီအနေနဲ့ခံစစ်သဘောမျိုးယက်တည်နေပြီးတပ်ပေါင်းစုနေထားနဲ့ပဲတိုက်ပွဲဝင်တာဖြစ်တယ်လို့တိုင်းရင်းသားလူမျိုးများရေးရာစင်တာအင်းနဲ့ရဲ့အမှုဆောင်တရိုက်တာဒေါက်တာပညာမောင်ကအခုလိုတုံ့တက်ပါတယ်
။ဟာကုမွန်ပြည်တပ်ပါတီတော်နဲ့လမ်းကြောင်းတော့ခံစစ်တယ်။ဒီ SAC ကလာပြီးတော့သူတို့အရင်လာမတိုက်ဘူးဆိုရင်သူတို့လည်းမတိုက်ဘူး။မွန်ပြည်တပ်ပါတီကနောက်သူတဖြစ်ဆရာနာဟန်တာ UNFC လည်းသူဥက္ကဋ္ဌဖြစ်ခဲ့တယ်တပ်ပေါင်းစုရဲ့အတွေ့အကြုံအများကြီးရှိခဲ့တယ်ဒီကဲရဲ့တပ်ပေါင်းစုအနေနဲ့အလုံးပူပေါင်းပြီးတော့နော်ဒီညီညွတ်တိုက်နေဆိုရင်မွန်ပြည်တပ်ပါတီကလည်းသူပါမှာပဲလို့သူဤတို့ပဲပြောတယ်ကျွန်တော်သိတဲ့
မွန်ပြည်တပ်ပါတီဟာအလုံးပါဝင်တဲ့တွစ်ဆောင်ဆွနေရီလမ်းစဉ်ကိုဆက်လက်ဆောက်ခံထားပေမဲ့စစ်ကောင်စီကျင်းပမဲ့ပြည်တော်စုငင်းချိုင်းရင်ညီလာကောင်ကိုတက်ရောက်မှာမဟုတ်ဘူးလို့ထောက်ပြန်ပြောဆိုထားပေမဲ့ဆက်လက်တွစ်ဆောင်မှုတွေရှိနေတဲ့အပေါ်ဝေဖန်မှုတွေလည်းမြင့်တက်နေပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါ
ထိုင်းကရင်နီနယ်စပ်ကစစ်ဘေးရှောင်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေယာဉ်နဲ့ပုံကျဲခဲ့လို့စစ်ဘေးရှောင်တယောက်သေဆုံးပြီးနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ကရင်နဲ့မွန်ပြည်နယ်ကိုဆက်သွယ်ထားတဲ့ပအံတထုံကလန်ဘော်ကဝဘိုးတော်နဲ့ပရင်ညီကူကြားတတာမိုင်းခွဲဖျက်ဆီးခံလိုက်ရလို့နေဆက်ကကုန်ပစ္စည်းတင်ပို့ရမှာအခက်အခဲတွေဖြစ်နေကြပါတယ်
သောရရှင်တွေအခုနားဆင်နေကြတာကတော့ Nasdaq ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VO ရဲ့တောက်ကြနေမနေ့ပတ်အံလွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဥတည်မောင်တန်းကပြောပြပါအောင်မယ်။
နိုင်ငံကြီးတိုင်းနိုင်ငံသားဆက်ဆံရေးပုံပေါ်တော်သူအမေရိကန်နိုင်ငံရဲ့ဝန်ကြီးတဲ့တရုတ်ဘုနိုင်ငံရဲ့ကော်မရှင်ညွှန်ကြားမှုတို့ကြာတာပြင်းနေ့ကဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မစ္စတာအန်တိုနီဘလင်ကန်နဲ့မစ္စတာဝါဂျီတို့ဟာအင်ဒိုနီးရှားနိုင်ငံဂျကာတာမှာချင်းပါနေတဲ့အာဆီယံဥဆောင်တဲ့နိုင်ငံရဲ့ဝန်ကြီးများဆွေးနွေးပွဲမှာဘေးပန်းတွေ့ခဲ့ကြတာပါ။ဒီဆွေးနွေးပွဲကိုရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလက်ဖရော့ဖ်အပြင်ဩစတြေးလျဂျပန်နဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးတို့လည်းတက်ရောက်ကြမှာပါ။ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုနေရပြန်ဖို့အခြေအနေတွေမလုံခြုံဘူးလို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့အမေရိကန်ထိပ်တန်းလူခွန်ရဲ့အထူးကိုယ်စားလှယ်ကဂျာတာပလိမနီမှာပြောလိုက်ပြီးရိုဟင်ဂျာတွေအတွက်အကူအညီတွေကိုလည်းထပ်မံပေးလိုက်ပါတယ်။ရိုဟင်ဂျာတွေဘေးကင်းလုံခြုံဂုဏ်သိက္ခာရှိရှိနဲ့အခြေအနေတွေကိုအားလုံးသဘောပေါက်ပြီးသူတို့စာနာလျောက်ပြတိုင်းမဲ့အခြေအနေမျိုးဖန်တီးပေးဖက်ကြိုးပမ်းချက်တွေကိုပတ်ပိုးနေပါတယ်လို့အမေရိကန်ရပ်ဘက်လုံခြုံရေးဒီမိုကရေစီနဲ့လူခွန်ရေးဆိုင်ရာလက်ထောက်နိုင်ငံရဲ့ဝန်ကြီးဥစရာဆီယာကဒါကာမြို့တော်မှာတင်းနှောက်တွေကိုပြောပါတယ်။လက်ရှိမြန်မာအခြေအနေကိုဖြည့်ရှင်းရမှာအာဆီယံဘူဟုထားဖြည့်ရှင်းကိုထောက်ခံကြောင်းဂျကာတာမှာကျင်းပတဲ့အာဆီယံနိုင်ငံကြီးဝန်ကြီးဆစ်စည်းဝေးမှာကရီးလာနိုင်ငံကြီးဝန်ကြီးကထပ်မံပြောကြားလိုက်ပါတယ်။အကြဖက်တာတွေရဆိုင်ပြီးအားလုံးပါဝင်တဲ့ဆွေးနွေးပွဲတစ်ရက်ကိုစဖို့ဆစ်ကောင်စီကကျင်းပနေခဲ့တာပါ။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံကြီးဝန်ကြီးများစည်းဝေးနဲ့ဆက်ဆက်မိတ်ဖက်နိုင်ငံများရဲ့ထိပ်သီးဆွေးနွေးပွဲတွေမှာမြန်မာအခြေအနေကိုညီညွတ်နဲ့ကြီးညာချက်ကြောင်းကိုဂျတာပရင်းနစ်မှာအားလုံးသဘောတူထုတ်ပြန်နိုင်မှုမျှော်လင့်ခဲ့ကြပေမဲ့ကျသပလေးနဲ့နောက်ပိုင်းထိထုတ်ပြန်ချက်ထွက်လာခြင်းမရှိသေးပါဘူးခင်ဗျာ
။တရင်ချင်းကျုပ်တွေကိုဥတည်မောင်တန်းပြောပြသွားတာပါ။ဒီကနေ့မနေ့ပတ်တန်လဲအစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တောင်းဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရင်းမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ခီလာဝီလျံနဲ့ချာဆမ်မော့တို့ဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တောင်းဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.